Welcome to the Voice of America in Burmese.
American Beyond the Washington DC Mural View American Fangani, August 29th, Sanili Nyavan, Mabada, Season Ego, Yamasanojin Yakunai Gani, Senai, Linometer, Tonga, Linometer, Dia Kuzeru, PM View, Facebook, Samanagani, Sate, Sanuni Mabi, Guru, now Songa, the Rene, Uchina Yanaga, Tina Bido Mapiba, ya. Mega Milan Zuma, bigger as Japan, Hurricane Laura, way out at Katwagere, Nanga, Tomanga, Texas, and Louisiana, Pinerigo, Tomelu, Tomar from Gapio like Bare, Mias and Lacey, Laura Hurricane, Munaiha, Louisiana, Pinega, Lake Charles, Mugo, way out like a cabin near Jardines and Nima, Tomar from Doma Pibare. Do we sit down, see that Lake Charles, Mule, Mula Wangara, Dodoni, Repoma, Payabo, the Rimban at Chibido, Jana, and Elu Pioware. ဒါပြန်လျက်စစ်မိတွေလည်းပြတ်တောက်သွားတဲ့အတွက်တက်တိုင်းနေတဲ့မိကျိုးတွေပြန်သွေတန်းဖို့အတွက်သတင်းပတ်တွေနဲ့ချီချောင်းမှလို့လဲဆိုပါတယ်။လော်ရာဟာရီကိန်းမုန်တိုင်းကြောင့်သေဆုံးသူ14ယောက်ရှိပါတယ်။ဒီထဲကထွက်လာတဲ့ကာမမုန်နောက်ဆက်တန်းငွေတွေကိုရှူမိရတာသေဆုံးတာဖြစ်ပါတယ်။သမ္မတ်ထရမ့်ဟာဒီနေ့လူဝီဇီယားနားပြည်နယ်မှာမုန်တိုင်းကြောင့်ပျက်စီးသွားတဲ့အပျက်စီးတွေကိုလည်းလက်ကြီးရ ဖြစ်ဆက်ရွေးခံဖို့တင်သွင်းနောက်ကိုလက်ခံတဲ့မင်းကွန်းကိုပြောဖို့ကိစ္စကိုမုံတိုင်းကြောင့်ရှေ့ဘုံတော်စဉ်းစားခဲ့ပြီးကံကောင်းထောက်မှစွာပဲမုံတိုင်းကအားပြင်းမိမဲ့မြ мян ပြီးဆုံးသွားခဲ့တယ်လို့သတင်းတော်တွေကိုပြောပါတယ်ခင်ဗျာမေဂန်ပြည်တော်စုရဲ့တရားဥပဒေစိုးမိုးရေးအဖွဲ့တွေအတွင်းမှာပုံစံတကျရှိနေတဲ့လူမျိုးရေးခွဲခြားမှုတွေကိုရှင်းလင်းဖယ်ရှားဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရရူဘတ်ကိုဘယ်ကတောက်ကြနေကတိုက်တွန်းလိုက်ပါတယ်
The case of the shooting of Jacob Blake which is I think a painful reminder
Jacob Blake ကိုပြစ်ခတ်မှုဟာ African American တွေ American နိုင်ငံမှာဥပဒေစိုးမိုးရေးအာဏာပိုင်တွေနဲ့ရင်ဆိုင်ဖြေရှင်းရတဲ့အခါမှာဘလောက်ထိခွဲခြားဆက်ဆံခံရပြီးအန္တရာယ်များနေသလဲဆိုတာကိုသတိပေးလိုက်တာဖြစ်ပါတယ်ဒီလိုချေကွဲစရာဖြစ်ရကပုံစံတကျရှိနေတဲ့လူမျိုးရေးခွဲခြားမှုနဲ့ရဲတပ်ဖွဲ့ရဲ့လုပ်ငန်းစဉ်တွေကြားမှာရှိနေတဲ့ဆက်ဆက်မှုတွေကိုအများဆုံးဖယ်ရှားပစ်ဖို့လိုတယ်ဆိုတာကိုထက်လောင်းအတည်ပြုလိုက်တာဖြစ်တယ်လို့ Robert Covell ကပြောသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့ August 23ရက်နေ့ကအသက်29နှစ်အရွယ် Jacob Blake ဟာသူ့ရဲ့ကားပေါ်ကိုတက်ဖို့လှုပ်စင်မှာရဲကနောက်ကနေလိုက်လာပြီးတော့တနက်နဲ့အနီးကပ်ခွန်းချက်ပစ်ခဲ့ပြီးတဲ့နောက်သူကအဲ့လိုပြောကြားလိုက်တာပါ။ရဲတပ်ဖွဲ့ကအဲ့လိုပြစ်ခတ်မှုကြောင့်နိုင်ငံတော်မှာဆန္ဒပြပွဲတွေလည်းဖြစ်ပေါ်လာခဲ့ပါတယ်။ဗီဒီယိုတွေမှာတွေ့ရှိတာအရတော့ရဲတပ်ဖွဲ့ဟာ Blake ကိုအင်အားသုံးနေနေခဲ့ပြီးအဲ့လိုအင်အားသုံးတဲ့နေရာမှာလည်းအင်အားအလွန်ကျော်သုံးခဲ့ပုံရပြီးတော့တည်စီနိုင်တဲ့လက်နက်ကိုင်ဆောင်အသုံးပြုတဲ့နေရာမှာနိုင်ငံတကာကသတ်မှတ်ထားတဲ့စံနှုန်းတွေအတိုင်းလိုင်းနာခြင်းမရှိတဲ့ပုံတွေ့ရတယ်လို့လည်းပြောပါတယ်။ဒါပြင် Blake ကိုအင်အားသုံးနေနေခဲ့တာဟာလူမျိုးရေးခွဲခြားတဲ့သဘောတရားဝါမျိုးရှိတာအများကြီးဖြစ်နိုင်တယ်လို့လည်းပြောကြလိုက်ပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံမှာငြိမ်းချမ်းရေးတည်ဆောက်နိုင်မှုအတွက်ရှေ့သတင်းပတ်တွေတွင်ဆွေးနွေးမှုတွေလုပ်ဖို့ပြင်ဆင်နေချိန်မှာပဲတာလီဘန်တွေကိုလည်းငြိမ်းချမ်းရေးဆွေးနွေးမှုတွေမှာပါဝင်ဖို့ပါကစ္စတန်နိုင်ငံကကြိုးပမ်းနေပါတယ်။ဒါပေမဲ့ကြွမ်းကျင်သူတွေကတော့ပါကစ္စတန်အစိုးရကအခုလိုလှုပ်တာဟာအာဖဂန်စစ်ကြီးဖြစ်သွားတဲ့အခါမှာအာဖဂန်နိုင်ငံမှာပိုပြီးတော့ဩဇာလွှမ်းမိုးမှုရှိစေဖို့နဲ့သူတို့ရဲ့ပြိုင်ဘက်အိန္ဒိယနိုင်ငံကိုတံပြန်ဖို့အတွက်ဖြစ်တယ်လို့ရှုမြင်နေကြပါတယ်။ဒါပေမဲ့ပါကစ္စတန်နိုင်ငံဘက်ကတော့သူတို့အခုလုံနေတာဟာအာဖဂန်နိုင်ငံမှာငြိမ်းချမ်းရေးဖြစ်ပေါ်လာစေဖို့အတွက်ကူညီတာသာဖြစ်ပြီးအာဖဂန်နိုင်ငံရဲ့အနာဂတ်နဲ့ပတ်သက်ပြီးအာဖဂန်ပြည်သူတွေပေါ်မှာပဲမူတည်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းအာဖဂန်နိုင်ငံမှာပါကစ္စတန်စိုးရွားကဝင်ရောက်ဆွတ်ဖက်တာတွေနဲ့တာလီဘန်တွေကိုအကူအညီပေးတာတွေရှိတယ်ဆိုတဲ့သမိုင်းတွေလည်းရှိခဲ့တာကြောင့်အာဖဂန်အာဏာပိုင်တွေကတော့ဒီပေါ်မှာသံသယရှိနေပါတယ်နော်။ဘယ်လာရုစ်နိုင်ငံကိုတန်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ရင်ဘယ်လာရုစ်နိုင်ငံကသွားနေတဲ့ဥရောပခီးသွားလမ်းကြောင်းတွေကိုဖျက်တောက်ပစ်မယ်လို့ဘယ်လာရုစ်သမ္မတအလက်ဇန်းဒားလူကိုရှန်ကိုကတောက်ကြနေမှာချင်းချောက်လိုက်ပါတယ်။ဥရောပအိန္ဒိယနိုင်ငံတွေအနေနဲ့ဘယ်လာရုစ်နိုင်ငံကိုဖျက်ပြီးတော့ရုရှားနိုင်ငံကိုကုန်ပစ္စည်းတင်ပို့နေတဲ့လမ်းကြောင်းတွေကိုပိတ်ဆို့ပြီးဘယ်လာရုစ်နိုင်ငံကနေအိန္ဒိယ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတင်ပို့နေတဲ့ပြည်ပပို့ကုန်တွေကိုလည်းမပို့တော့ဘဲလစ်သူအိနီးယားနဲ့တခြားနိုင်ငံတွေကိုပို့ဆောင်သွားမယ်လို့နိုးနဲ့နိုးထွက်ကုန်ပစ္စည်းထုတ်လို့ရေးဆက်ရုံတွေကိုတွားရောက်စဉ်အတွင်းမှာသမ္မတလူကိုရှန်ကိုကပြောကြားခဲ့ပါတယ်။ဒါပြင်ဘယ်လာရုစ်စစ်တပ်ကိုလည်းတိုက်ပွဲတွေအတွက်ပြင်ဆင်ထားဖို့သမ္မတလူကိုရှန်ကိုကမိန့်ပေးလိုက်ပြီးတော့အနောက်နိုင်ငံတွေရဲ့ချင်းချောက်မှုအန္တရာယ်အလားအလာတွေကိုတွန်းလှန်ဖို့နိုင်ငံတက်တွေပူးပေါင်းရေးရုရှားသမ္မတဗလာဒီမီယာပူတင်ပြောတာကိုသူ့အနေနဲ့ထောက်ခံတယ်လို့လူကိုရှန်ကိုကပြောပါတယ်။ ဩဂုတ်လ9ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲပြီးတဲ့နောက်ဘယ်လာရုစ်နိုင်ငံမှာလူမှုစန္ဒပြပွဲတွေဖြစ်လာတာဟာသတင်းသုံးပတ်လောက်ကြာလာခဲ့ပြီဖြစ်ပြီးတော့ဥရောပသမဂ္ဂအနေနဲ့လူကာရှန်ကိုကိုပြင်းပြင်းထန်ထန်အရေးယူဖို့အိန္ဒိယ၊လစ်သူဝေးနီးယား၊ပိုလန်နဲ့လတ်ဗီးယားနိုင်ငံတွေကတောင်းဆိုခဲ့ကြတာပါလူကာရှန်ကိုကတော့စန္ဒပြပွဲတွေဟာအနောက်နိုင်ငံတွေကြောင့်ဖြစ်ပြီးတော့နေတိုးတပ်ဖွဲ့ဟာလည်းဘယ်လာရုစ်နိုင်ငံသားကိုကတ်လာနေတယ်ဆိုပြီးတော့ဆွဆွဲလိုက်ပါတယ်ဒီဆွဆွဲချက်ကိုတော့နေတိုးဘက်ကလက်မခံဘဲပယ်ချထားပါတယ်ခင်ဗျာ
တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ဝင်းမင်ပါစနေညဘက် VOA American တိုင်းရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ COVID-19 ကာလနေဆက်တွေပိတ်ထားပေမဲ့မူရစ်ဆေးကိုတော့မတားနိုင်ပဲပိုပြီးထုတ်လာကြတဲ့အပြင်အရှိတောင်အရှာဒေသနေဆက်တွေကိုဖြတ်သန်းတည်ဆောက်နေကြပြီးတော့ဈေးကလည်းကျလာနေပါတယ်။အထူးသဖြင့်တရားမဝင်နေဆက် transport တွေများတဲ့မြန်မာနိုင်ငံကနေဒီ methamphetamine ဆေးပြားတွေဖြတ်သန်းတည်ဖို့ပိုလွယ်ကူပြီးအထွက်များလာတာကြောင့်မနှစ်ကထက်ဈေးတစ်ဝက်ထိကျလာကတရားကို$1အောက်ထိဈေးချသွားပြီလို့စောင့်ကြည့်သူတွေကဆိုနေပါဗျ။ကုလသမဂ္ဂမွေးရစေဝါနဲ့ပြည်မှုဆိုင်ရာယုံ UNODC ကအရှိတောင်အရှာနဲ့ Pacific ဒေသအရာရှိချုပ် Jeremy Douglas ကဒီနှစ် 2020 မှာလဲမဲခေါင်ဒေသအတွင်းမှာအရင်နှစ်အနည်းငယ်ကအတိုင်းထုတ်လုပ်မှုပုံမှန်ဆက်တက်နေတယ်ဒါမှမဟုတ်မနစ်ကထက်ပိုတိုးလာတယ်လို့ VOA ကိုပြောပါတယ်။အထူးသဖြင့်မြန်မာထိုင်းနဲ့ Laos သုံးနိုင်ငံနဲ့ဆက်တွေထိစပ်နေတဲ့ဝေးလံခေါင်ဖြားပြီးဥပဒေမဲ့တဲ့အရင်ကဘိန်းဖြူထွက်အချက်ချာဒေတာရွှေထရီကန်နေမြေမှာအခုတော့နိုင်ငံတကာမူရစ်ခိုင်းတွေကမက်သအမ်ဖက်တမင်းဆေးပြားဆက်ယုံတွေကိုအကြီးအကျယ်ထောင်ထားလိုက်ပြီလို့ UNODC ကဆိုပါတယ်ဒီဆက်ယုံတွေကိုမြန်မာနိုင်ငံရှမ်းပြည်နယ်တွင်တိုင်းဒေသနဲ့ကိုင်းတွေနဲ့အစိုးရပြည်သူစစ်တွေကအကာအကွယ်ပေးထားတာမို့ဒီမူရစ်ဆေးပြားလေးတွေဟာအရှိတောင်အရှာတစ်လွှားအပြင်ဈေးပိုကောင်းတဲ့ဩစတြေးလျနဲ့ဂျပန်အထီတောင်ရောက်နေပြီးမှောက်ခိုမှုပမာဏကလည်း$61.4 billion အထိရှိနေပြီလို့ UNODC ကဆိုပါတယ်။ COVID ကာလအမေဇုန်လို online စီးပွားဖြစ်သူတွေလိုပဲမူရစ်ခိုင်းတွေကလည်းတီထွင်ထုတ်လုပ်ပြီးဖြန့်ချီအားကောင်းလာတာကြောင့်ထိုင်းနဲ့မြန်မာမှာဖန်ဆီးမိတာတွေလည်းများလာတယ်ဈေးကလည်းလိုက်ကျလာတဲ့အထိဖြစ်တယ်လို့ International Crisis Group နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ရဲ့မြန်မာနိုင်ငံတာဝန်ခံ Richard Horsey ကပြောပါတယ်ခင်ဗျ။ကမ္ဘာမှာတတိယကိုဗစ်အဆိုးဆုံးအာရှမှာတော့အဆိုးဆုံးဖြစ်နေတဲ့အိန္ဒိယနိုင်ငံမှာကိုဗစ်ပိုးတွေ့သူသစ်ဒီနေ့96,492ဦးနောက်ဆုံးတွေ့ရှိခဲ့ပြီးတနိုင်ငံလုံးပိုးတွေ့သူပေါင်းကလည်း 3.4 သန်းကျော်သွားပါပြီ။လူရေ 1.4 ဘီလီယံထိရှိတဲ့အိန္ဒိယဟာအခုကမ္ဘာမှာကိုဗစ်ကူးစက်မှုအများဆုံးနိုင်ငံဖြစ်သွားပါပြီ။ဒါအပြင်နောက်ထပ်သေဆုံးသူဒီနေ့1021ယောက်ရှိတာမို့သေဆုံးသူပေါင်းကလည်း62,550အထိကျက်လာနေပါပြီ။တောင်ကိုရီးယားမှာလည်းလူချင်းခက်ခွာနေဖို့တင်းကျပ်ထားတဲ့ကြားကဒီနေ့323ပိုးထပ်တွေ့ခဲ့ပြီးအခုလိုရာကနန်းတွေအဆင့်16ရက်ဆက်တိုက်မြင့်လာနေကြတာစုစုပေါင်းပိုးတွေ့သူ19,400အထိရှိနေပါပြီ။နောက်ထပ်သေဆုံးသူ9ဦးရှိတာကြောင့်စုစုပေါင်းသေဆုံးသူကလည်း322ဦးရှိသွားပါပြီ။အခုနောက်ထပ်ယောဂါပိုးကူးစက်သူအများစုဟာလူနေထူတတ်တဲ့စုံမျိုးတကဖြစ်ပြီးအဓိကအဖြစ်ခရစ်ယာန်ဘုရားရှိခိုးကျောင်းတွေစားသောက်ဆိုင်တွေကျောင်းတွေနဲ့လူတွေစုနေကြတဲ့အပတ်မဲ့အင်ယာတွေမှာဖြစ်ခဲ့တာပါပြီးခဲ့တဲ့16ရက်အတွင်းပိုးတွေ့လူနာသစ် 4,630 အထိတိုးလာတာမို့ဆေးရုံတွေမနိုင်ပါကိုလည်းစိုးရိမ်နေကြပါတယ်မလေးရှားနိုင်ငံမှာတော့ကိုဗစ်ကာကွယ်ချင်းချိုရေးကန့်သတ်ချက်တွေကိုဒီနှစ်အကုန်အထိထပ်တိုးလိုက်တာမှနိုင်ငံခြားခီးတဲ့ကန့်သတ်မှုလည်းပါသွားပါတယ်မလေးရှားဝန်ကြီးချုပ်မူရီတီရစင်ကကမ္ဘာမှာကိုဗစ်ကူးစက်မှုမြင့်မားလာနေချိန်တိုက်ပြည်ထဲမှာထိန်းထားနိုင်ပေမဲ့ကွက်ကြားကွက်ကြားပိုးတွေ့နေတာမို့အခုလိုကန့်သတ်ကြပါလို့ရုပ်မြင်သံကြားကနေမေကွန်ပြောခဲ့ပါတယ်။မလေးရှားမှာပိုးတွေ့သူပေါင်း9,000ကျော်လာပြီးသေဆုံးသူက125ဦးရှိနေပါတယ်။ဩစတြေးလျမှာတော့ယောဂါပိုးကူးစက်သူနောက်ထပ်94ဦးဗစ်တိုးရီးယားပြည်နယ်မှာထပ်တွေ့ခဲ့ပြီးထပ်သေဆုံးသူကလည်း18ဦးအထိဒီနေ့ရှိခဲ့ပါတယ်။ဒါပေမဲ့နှစ်လအတွင်းပထမဆုံးနေ့ဖြစ်ပိုးတွေ့သူတွေရာဂနဲ့အောင်စကြလာတာပါခင်ဗျာကိုဗစ်ကာလစီးပွားရေးထိခိုက်လာချိန်မှာတရုတ်နဲ့အာဆီယံနိုင်ငံတွေကတော့ကုန်သွယ်ရေးနဲ့ယင်းနှိမ့်ညွတ်နယ်မှု စီးပွားရေးပြည်လဲနလန်ချမှုတွေတိုးမြင့်ဖို့မျှော်မှန်းလိုက်ကြပါတယ်19ချိန်မြောက်အာဆီယံစီးပွားရေးဝန်ကြီးတွေနဲ့တရုတ်ကုန်သွယ်ဝန်ကြီးဌာနပူးတွဲစည်းဝေးကိုအင်တာနက်ပေါ်ကနေကျင်းပရမှာကိုဗစ်ဒဏ်ကြားကဒီနှစ်ဖက်ခြားကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုတက်လာတာကိုတနေ့ကြတာပရင်းနေ့ကချီကျူးကြိုဆိုလိုက်ကြပါတယ်ဒီစည်းဝေးရဲ့ပူးတွဲချင်ကြားချက်ထဲမှာလည်းအခုလိုတိုးတက်လာတာကတရုတ်နဲ့အာဆီယံကြားစီးပွားရေးနဲ့ကုန်သွယ်ပူးပေါင်းဆောင်ရွက်မှုအလားအလာကောင်းလွန်ပြီးကျန်းကျန်းခံနိုင်မှုမြင့်မားလာတာကိုပြတယ်လို့ဆိုပါတယ်။တရုတ်နိုင်ငံဟာအာဆီယံရဲ့အကြီးမားဆုံးကုန်သွယ်ဘက်အဖြစ်2009ခုနှစ်ထဲကစဖြစ်လာခဲ့ပြီးအာဆီယံဟာလည်းဒီနှစ်ပထမနှစ်ဝက်မှာတရုတ်ရဲ့အကြီးဆုံးကုန်သွယ်ဘက်ပထမဆုံးချိန်ထူးထူးခြားခြားဖြစ်လာနေတယ်လို့ဒီပူးတွဲစင်ညာချက်ထဲမှာဖော်ပြလိုက်ပါတယ်။ဒီကရက်နှစ်ကနှစ်ဖက်ကုန်သွယ်မှုပမာဏက509.9ဘီလီယံရှိခဲ့ပြီးတရုတ်ကနေအာဆီယံထဲစီးဝင်တဲ့နိုင်ငံခြားဓာတ်ရဲ့ရင်းနှီးမြှုပ်နှံမှုကလည်းစုစုပေါင်း 9.1 ဘီလီယံထိရှိလာခဲ့ပါတယ်ခင်ဗျ။တရုတ်နိုင်ငံနဲ့ထိုင်ဝမ်ကြားတင်းမာမှုတွေမြင့်တက်လာနေချိန်မှာထိုင်ဝမ်အနေနဲ့ American တို့အစင်းမြင့် F-16 တိုက်လေယာဉ်ပြင်ဆင်ထိန်းသိမ်းရေးစခန်းကြီးတစ်ခုကိုပထမဆုံးအကြိမ်ဖြစ်အားရှမှာဖွင့်လိုက်ပါပြီ။ထိုင်ဝမ်သမ္မတ Sai-in-wan အနေနဲ့ဒီစခန်းကိုဒီနေ့စနေနေ့မှာဖွင့်လှစ်ပေးလိုက်တာကြောင့် Indo-Pacific ဒေသမှာအခုလိုတိုက်လေယာဉ်ပြင်ဖို့ပထမဆုံးစခန်းဖြစ်လာတာပါ။ထိုင်ဝမ်သမ္မတ Sai ကအခုလိုလုပ်နိုင်တာကြောင့်ထိုင်ဝမ်ရဲ့ကာကွယ်ရေးစွမ်းအားကိုညှင့်တင်လိုက်နိုင်ပြီးတရုတ်ရဲ့ချိန်ချောက်မှုအောက်မှာပြပြဝင့်နေစရာမလိုပဲထိုင်ဝမ်ချုပ်ချာအာဏာကိုကာကွယ်ကဒေတာရင်းငြိမ်းချမ်းရေးတည်ငြိမ်ရေးကိုအထောက်အကူပြုလိုက်မယ်လို့အဖွဲ့အစည်းကထည့်ပြောခဲ့ပါတယ်။စနေညပိုင်းသတင်းတွေကိုကိုရန်နိုင်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုချိန်ကစပြီးVOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါခ
င်ဗျ။မြန်မာဘက်မှာကက်ယောဂါကူးစက်မှုတွေများလာတယ်ဆိုပြီးထိုင်းနယ်စပ်မှာလုံခြုံရေးတင်းကျပ်ထားချိန်ထိုင်းမြန်မာနယ်စပ်တပ်ခိုင်ထဲမှာမြန်မာနိုင်ငံသားတွေကိုလူကုန်ကူးသူတွေကတိုက်ဆောင်လာတဲ့ကားတိတ်မောက်တာကြောင့်ကားပေါ်ပါလာတဲ့မြန်မာနိုင်ငံသား၄ဦးဒဏ်ရာရတဲ့အကြောင်းသတင်းပြောပြပါမယ်။ကျွန်မမအေးမှာပါ။မြန်မာနိုင်ငံတွင်းမှာကိုဗစ်ကပ်ရောဂါပိုးတွေ့ရှိသူတွေတိုးလာတာကြောင့်နေဆက်ဆယ်နေရာကိုစောင့်ကြည့်ဖို့အတွက်ထိုင်းပြည်ထောင်စုဝန်ကြီးဌာနကသတိပေးထားချိန်မှာပဲထိုင်းမြန်မာနယ်စပ်တက်ခရိုင်မဲလမအမှတ်နှစ်ကျေးရွာအုပ်စုအနီးမှာလူကုန်မှုသဘာဝတွေတင်ဆောင်လာတဲ့မြန်မာနိုင်ငံသား73ဦးပါတဲ့ကားတိတ်မောက်ခဲ့တာပါ။ထိုင်းမြန်မာနယ်စပ်အခြေစိုက်မြန်မာပြည်သားများအရေးပိုးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကတော့အခုလိုပြောပါတယ်
။မနေ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မြောက်ဖက်မှာရှိတဲ့မဲရမမျိုးနဲ့အမတ်နဲ့ကြီးရအောင်စုအနီးမှာအဲကာလန်ဘေးမှာကင်းပုံချပြီးတော့စောင့်ကြည့်နေတဲ့အိုင်းနေသားဆောင်တစ်ဖက်ဝင်လေကိုတွေ့မြင်သွားတဲ့လူကုန်ကြီးရဲ့တည်ဆောင်လာတဲ့ကားနစီကကားကိုရက်တန့်ဖြည့်ဖို့အတွက်တားလိုက်တဲ့ချိန်မှာသူဖြတ်မောင်းပြေးတာပေါ့အဲ့လိုပြေးလိုက်တဲ့အခါကျတော့အဲကားပေါ်မှာပါလာတဲ့အထောက်ထားမဲ့မြန်မာနိုင်ငံသား73ဦးအဲ့ထဲမှာ၄ယောက်ကတန်ရာပြင်းထန်ရသွားတယ်။73ဆိုတာကျွန်တော်အမျိုးသမီး၃ယောက်နဲ့အမျိုးသား၁၀ယောက်ဖြစ်ပါတယ
်။ရှေ့ကကားတစီးကတော့နောက်ကလိုက်လာတဲ့ရဲတပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးမှုကိုလွတ်အောင်ပြေးသွားနိုင်ခဲ့ပြီးကြံကားတစီးကတော့အရှိန်မထိန်နိုင်ပဲဖြစ်ပြီးလက်မပေါ်မှာပဲတိမ်းမောက်သွားခဲ့တာပါ။ဒီအတွက်ကားပေါ်မှာပါလာသူတွေက၄ဦးတန်ရာရသွားတာဖြစ်ပါတယ်။ကားမောင်းသူထိုင်းနိုင်ငံသားကိုလည်းလူမောင်းခုမှုနဲ့ဆက်လက်ဆစ်ဆင်းမှုတွေလှုပ်ဆောင်နေပြီးဖမ်းမိထားတဲ့မြန်မာနိုင်ငံသားတွေကိုတော့ DCS BE2958 ကာယောဂအရေးပေါ်ဥပဒေနဲ့အရေးယူတော့မှာဖြစ်တယ်လို့လည်းထိုင်းရနာပိုင်းတွေကဆိုပါတယ်။ကိုဗစ်ရောဂါကပ်ဆိုးထိချုပ်နိုင်ရေးအတွက်ထိုင်းမြန်မာနယ်စပ်တပ်ခရိုင်မဲဆောက်မြို့ကိုထိုင်းဗိုလ်ချုပ်ချလောင်ချိုင်းလာရောက်စစ်ဆေးခဲ့ပြီးတရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်သူတွေကိုသတိနဲ့စောင့်ကြည့်စစ်ဆေးဖို့ညွှန်ကြားခဲ့ပြီးနောက်တည့်ရက်အကြာမှာအခုလိုဖြစ်သွားခဲ့တာပါ။အောက်တိုဘာ28ရက်နေ့တုန်းကတော့ထိုင်းနိုင်ငံရဲ့နယ်စပ်နေရာ3ခုလောက်ကနေဝင်လာတဲ့မြန်မာနိုင်ငံသားယာကနန်းလောက်ကိုလည်းဖမ်းဆီးခဲ့ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်Radio CC နေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ကျမဆွမျက်မောင်ပါ COVID-19 ကာယရောဂါဖြစ်နေချိန်မျိုးမှာတောင်ကိုရီးယားနိုင်ငံကမြို့နယ်တစ်ခုမှာလူတွေစိတ်ချလက်ချဘတ်စကားစီးနိုင်အောင်လို့အဆင့်မြင့်ဤပညာနဲ့စမတ်မှတ်တိုင်တွေလုပ်နေပါတယ်ဒီအကြောင်းကိုဆက်ပြီးတော့ပြောပြပါမယ်ရှင် COVID-19 ရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့ဤပညာကိုထိထိရရအသုံးပြုနေတဲ့တောင်ကိုရီးယားနိုင်ငံမှာဘတ်စကားစီးသူတွေယောဂကူးမှမစိုးရိမ်ပဲစိတ်ချလက်ချစီးနိုင်ကြဖို့အတွက်အဆင့်မြင့် Smart Bus ကမှတ်တမ်းအသစ်တွေကိုလှုပ်ထားပါတယ်ဆိုးမျိုးတော်တွေကဆွန်တောင်းမျိုးနယ်မှာအသစ်လုထားတဲ့ဘတ်စကားမှတ်တိုင်တွေကတခြားမှတ်တိုင်တွေနဲ့မတူပါဘူးကြီးလာရင်မှတ်အကာတွေနဲ့မှတ်ကန်းတွေလိုဖြစ်နေတဲ့စမတ်မှတ်တိုင်တွေဝင်ဆောင်မဲ့ခီးတွေအနေနဲ့တကားပေးမှာတတ်ထားတဲ့အပူချိန်တိုင်းဆက်မှာကိုအပူချိန်ကိုတိုက်ရပါတယ်ကိုအပူချိန်38.5 degree Celsius ဒါမှမဟုတ် 69.5 Fahrenheit အောက်ရှိတော့မှအထဲဝင်နိုင်ပါတယ်အပူချိန်အဝေးကလှမ်းတိုင်းနိုင်တဲ့ဆက်တွေကိုကလေးငယ်တွေအတွက်သူတို့အရက်နဲ့မှီတဲ့နေရာတွေမှာလည်းတတ်ထားပါတယ်။လေအေးပေးဆက်တတ်ထားတဲ့ကားမှတ်တိုင်တွေမှာလည်းပိုးတက်နိုင်တဲ့ခရမ်းလွန်ရောင်ကြီးဆက်တွေကိုတတ်ဆင်ထားပါတယ်။ဒီဆက်ကပိုးတက်ပေးတဲ့တစ်ချိန်တည်းမှာလေတန်းဆင်အောင်လည်းလှုပ်ပေးပါတယ်။ Smart Shelter လို့နာမည်ပေးထားတဲ့အဆင့်မြင့်ဘတ်စကားမှတ်တိုင်တွေလောက်ရတာနဲ့ပတ်သက်လို့ Songdong မြို့နယ်ရဲ့ Smart Project အဖွဲ့မန်နေဂျာ Kim Hwan Gap ကခုလိုရှင်းပြပါတယ်။
저희버스셸터는코로나기간에도안심하고사용할수있도록
လုံပိတ်နေရာမျိုးတွားမှာလူတွေကတော်တော်လေးစိုးရိမ်နေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုကာကွယ်နိုင်ဖို့အခန်းလူလှုပ်ထားတဲ့ဘတ်စကားစောင့်နေနေရာအဝင်တကားပေးမှာအပူချိန်တိုင်းတဲ့ဆက်တွေကိုတပ်ပြီးထားပါတယ်။တကားတွေကလည်းအလိုလျောက်အဖွင့်ပိတ်လှုပ်တာပါ။ဘတ်စကားစီးမဲ့သူကမှတ်တိုင်စောင့်နေရာတွေကိုမဝင်ခင်ကိုယ့်အပူချိန်ကိုတန်းရပါမယ်။အထက်မှာလည်းခရမ်းလွန်ရောင်ကြီးနဲ့ပိုးသက်စီတက်ထားပါတယ်။ခရမ်းလွန်ရောင်ကြီးကဗိုင်းရပ်စ်ပိုးနဲ့ယောဂပိုးမှားတွေကို99%လောက်ရှင်းပစ်နိုင်ပါတယ်။ဒလူစနစ်မျိုးလောက်ထားပြီးတဲ့အတွက်ခီးတရီအနေနဲ့အများသုံးသိပုဆောင်ရီကိုစိတ်ချလက်ချအသုံးပြုနိုင်ကြပါတယ်
။ဘယ်လိုင်းကဘတ်စကားဘယ်နားရောက်နေပြီးကိုယ်ဖတ်တိုင်းစီဘယ်တော့ရောက်လာမယ်ဆိုတာကိုလည်းကွန်ပျူတာစကရင်တွေပေါ်မှာအချိန်နဲ့တပြေးညီပြပေးနေပါတယ်။ဒါကြောင့်ခီးတရီအနေနဲ့ဘလောက်ကြာကြာဆောင်းရမယ်ဆိုတာကိုကြိုသိပြီးတော့ပြင်ဆင်ထားနိုင်ကြပါတယ်။ဘတ်စကားမှတ်တိုင်ထဲမှာစမတ်ဖုန်းတွေ laptop ကွန်ပျူတာတွေကိုအားဖြည့်နိုင်တယ်လို့ Wi-Fi ကြိုးမဲ့ internet ဆက်သွယ်မှုကိုလည်းအခမဲ့သုံးနိုင်ကြပါတယ်။ဘတ်စကားစီးမဲ့သူတွေကိုအပူချိန်တိုက်ရမယ်ဆိုလို့ခီးတဲ့တချို့ကအလုတ်ရှုပ်မဲ့ထင်ခဲ့ပေမဲ့အဆင်ပြေအောင်လှုပ်ထားလို့သဘောကျနေကြပါတယ်
။열체크하고들어와야돼서번거롭지않나라고생각했었는데생막상와보니까시간도꽤많이안
걸렸어요.ဘတ်စကားစောင်းတဲ့အခန်းထဲမှာငယ်အပူချိန်တိုက်ရမယ်ဆိုတော့ပထမတော့ကျွန်တော်သိမိလို့ချင်ပါဘူး။ဒါပေမဲ့အချိန်သိမကြတော့အဆင်ပြေပါတယ်။40လဲတတ်ထားပြီးတယ်။ပိုးသက်ဆက်တည်းလဲတတ်ထားရဲဆိုတော့အရင်ဘတ်စကားမှတ်တိုင်ဒီထက်ဒီမှာပိုဘေးကင်းတယ်လို့ခံစားပါတယ်။ဗိုင်းရပ်စ်ပိုးကင်းတဲ့ဇုံလိုဖြစ်နေတာကိုကိုရိုနာဗိုင်းရပ်စ်မကူးအောင်ဒီလိုမှတ်တိုင်တွေများရှိလာမယ်လို့လည်းပြောလင့်ပါတယ
် Smart Shelter Smart Bus ကမှတ်တိုင်တွေကိုလောလောဆယ်စိုးမြို့တော်တွေကဆောင်းတောင်းမြို့နယ်မှာပဲတွေ့ရပါသေးတယ်ဒါကြောင့်မြို့အနှံ့မှာရှိတဲ့လို့ခီးတယ်တွေကပြောပါတယ
်ဘတ်စ်정류장에사람들끼리많이있다보면옆사람신
경 Bus ကမှတ်တိုင်မှာလူတွေအများကြီးစုနေမယ်ဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ပိုးကူးမှာစိုးရိမ်ပါတယ်ကိုယ့်ဘေးမှာတခြားသူရှိနေရင်အနေခက်တယ်လေဒီမှာကြတော့အေးအေးဆေးဆေးစိတ်ချလက်ချဘတ်စကားဆောင်နိုင်နေဆိုတော့ကျမသိတဲ့သဘောကြပါတယ
်ကိုရိုနာဗိုင်းရပ်စ်ပိုးအပအဝင်ယောဂပိုးတွေကို69ရာခိုင်နှုန်းလောက်ကင်းစင်အောင်လုပ်ပေးနိုင်တဲ့ခရမ်းလွန်ရောင်ကြီးပိုးသက်ဆက်တွေတက်ထားပေးတဲ့ Smart Shelter Smart Bus ကမှတ်တိုင်တစ်ခုကို American Dollar 10,000 ကျွဲလောက်ကုန်ကြတာမို့ဈေးကတော့မနည်းလှပါဘူးဒါပေမဲ့ဤပညာရှေ့ပြေးနေတဲ့တောင်ကိုရီးယားနိုင်ငံမှာအခုလိုမျိုး smart bus ကမှတ်တမ်းမျိုးစိုးမျိုးတော်တွေကတခြားမျိုးတွေတွေမှာလည်းထားရှိနိုင်ဖို့စီစဉ်နေကြပါပြီရှင်ကျမဆွေမြမပ
ါဟောင်ကောင်ခရီးစားကုမ္ပဏီတစ်ခုက covid-19 ကပ်ရောဂါကြာနေတဲ့ကာလအတွင်းအင်ပြန်ထွက်စရာမလိုပဲအွန်လိုင်းပေါ်ကနေပဲခီးသွားနိုင်တဲ့အစီအစဉ်ကိုစတင်မိတ်ဆက်လိုက်ပါတယ်။ဒီအွန်လိုင်းခီးသွားလုပ်ငန်းဟာပင်လယ်ရခြားကခီးသည်တွေတိုးလာစေဖို့ရည်ရွယ်သလိုအွန်လိုင်းကနေဟောင်ကောင်ရဲ့အထင်ကရနေရာတွေစီလှည့်လည်ကြည့်ရှုနိုင်မဲ့အစီအစဉ်ကိုသူတို့ခီးသွားလုပ်ငန်းမှာအမြဲတမ်းစီးပွားရေးလုပ်ငန်းတစ်ခုအဖြစ်လှုပ်သွားဖို့လဲစီစဉ်နေတဲ့အကြောင်းရိုက်တာသတင်းတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါ။ Walking Hong Kong ခီးသွားကုမ္ပဏီဟာဟောင်ကောင်ကသမိုင်းနဲ့ယဉ်ကျေးမှုအမွေအနှစ်နေရာတွေကိုလမ်းလျှောက်လိုက်ပြတဲ့လုပ်ငန်းတစ်ခုပါ COVID ကပ်ရောဂါကာလအတွင်းလူချင်းခက်ခွာခွာနေကြရမယ့်ကန့်သတ်ချက်အရနှစ်ယောက်ထက်ပိုပြီးလူစုလို့မရတဲ့အတွက်လုပ်ငန်းရပ်ဆိုင်မတက်ဖြစ်ခဲ့ရတာပါ အခုတော့နှီးပညာအကူအညီနဲ့အဲ့ဒီနေရာတွေစီအွန်လိုင်းကနေလှည့်လည်သွားနိုင်အောင်စီစဉ်ပေးနေပါတယ်။ဒါကြောင့်အပြင်မှာကိုယ်တိုင်လည်ပတ်မယ်ဆိုရင်သတင်းတစ်ပတ်လောက်အချိန်ပေးရမယ်ခီးစဉ်တွေကိုတညထဲမှာနေရာ80လောက်အရောက်သွားနိုင်ကြပါပြီ။ပေါ်ချန်ကကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ်ပါ
။ So we try to be more engaging and interactive and therefore we for instance we
online ခီးသွားလုပ်ငန်းကိုလူတွေပို့ပြီးစိတ်ဝင်စားပြီးပါဝင်လည်ပတ်လာအောင်ကျွန်တော်စူးစမ်းနေပါတယ်။ဥပမာလူတွေရဲ့သဘောထားမှတ်ချက်တွေလည်းအများကြီးရထားပါတယ်။ကျွမ်းကျင်ပညာရှင်တွေနဲ့လည်းဆွေးနွေးပြောဆိုပါတယ်။နောက်ပြီးခီးသွားအစီအစဉ်မှာပါဝင်သူတွေကိုလည်းသူတို့ဆန္ဒရှိတာဥပမာပုံညာဆွဲတာလိုမျိုးတစ်ခုလုပ်ဖို့တိုက်တွန်းပါတယ်။
ခီးစဉ်တစ်ခုအတွက်အဖွဲ့နှစ်ဖွဲ့နဲ့လူ၈ယောက်လိုပါတယ်။တစ်ဖွဲ့ကခီးစဉ်တွေထွက်ကြရပြီးတစ်ဖွဲ့ကတော့စတူဒီယိုကန်းထဲကနေခရီးစဉ်တစ်ခုနဲ့တစ်ခုကြားအွန်လိုင်းခရီးသည်အဖြစ်ပါဝင်မဲ့သူတွေနဲ့ဆက်သွယ်ပေးရပါတယ်။ခရီးတစ်ခုမစခင်မှာနှီးပညာပိုင်းလိုအပ်ချက်တွေပြင်ဆင်ဖို့အချိန်45မိနစ်လောက်ယူရပါတယ
်
။ဂျူလီယန်ချန်းကကတ်ယောဂပေးကြောင်းလန်ဒန်ကိုသွားမဲ့ခရီးစဉ်ဖြတ်ထားရသူပါ။သူက Working Town ကောင်ရဲ့အွန်လိုင်းခရီးစဉ်နဲ့သူကြည့်ရင်းခဲ့ရာဟောင်ကောင်ကျွန်းအနောက်ပိုင်းကကစ်နီတောင်အရက်ကအစာဦးပုံစံတွေလေ့လာရေးခီးစဉ်မှာပါဝင်ပြီးပုံချမ်းတွေတောင်ရေးဆွဲခဲ့ပါတယ
်။ So in one year there's only so much time you can go travel. So with these constraints I would still go on.
အခုလိုကန့်သတ်ချက်တွေရှိနေတဲ့ကာလအတွင်းအခုလိုပုံရိပ်တုနဲ့ခရီးထွက်နိုင်ပါသေးတယ်။ဒါပေမဲ့ရွေးလို့ရမယ်ဆိုရင်တော့လေပြပခီးစဉ်တွေကိုယ်တိုင်ထွက်ပြီးကိုယ့်ကိုယ်ပိုင်မျက်လုံးနဲ့ပဲအရာရာကိုကြည့်ကြည့်မြင်ချင်ပါတယ်။
Working Hong Kong ဟာပြည်ပနိုင်ငံတွေကနေကမကထပြုစီစဉ်ပေးမဲ့သူတွေကိုရောခီးစဉ်ကိုကြည့်ရှုမဲ့ဖောက်တွေကိုပါဖိတ်ခေါ်ပြီးခီးစဉ်တွေတိုးချဲ့ဖို့စီစဉ်ထားပါတယ်။ September မှာတော့အခကြေးငွေစတင်ယူမှာဖြစ်ပြီးခီးစဉ်တစ်ခေါက်အတွက် Hong Kong Dollar 100 American Dollar အနေနဲ့ဆို73 Dollar လောက်ကုန်ကြမယ်လို့ပြောပါတယ်။ Working Hong Kong ကုမ္ပဏီရဲ့ online ခီးသွားစီစဉ်ကိုကန်တုံစကားပြောနဲ့တပတ်ကို၁ရက် February လကစတင်ခဲ့ပြီးအစိုးရထောက်ပံ့ခြင်းအပြင်ပုဂ္ဂလိကအလှူငွေတွေနဲ့စတင်လည်ပတ်ခဲ့တာဖြစ်ပါတယ်ရှင်။ကျွန်မခွာညိုပ
ါ။မင်္ဂလာပါရှင်။မြန်မာနိုင်ငံတောမှာရှိတဲ့လူ့ခွင့်ရနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ဤဝန်ထဲတို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။ကျမကတော့အေးရမှာဒီတစ်ပတ်မှာတော့မန္တလေးလူငယ်တင်နေကြမှာလူငယ်နှစ်ဦးအသက်သေဆုံးတဲ့အချိန်ရိုင်းရိုင်းခင်ခဲ့ရတဲ့အဖြစ်ကိုလိုချင်နေကြတဲ့မိဘတွေရဲ့အကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်
။ကိုရဲကကလေးမြင်လာတဲ့မျိုးကို့မှာလည်းငိုလို့ငိုချင်မင်းမဲ့နဲ့ကို့ငိုသိမ့်နေတာ။ကို့သားမြင်လာရင်တွေ့လိုက်ရတော့နော်။ဘာမှကိုရစားရှိ။ကြိုက်ထား။ညို့မဲ့ပြီးဖောက်ခါ။တ
ေဆုံးသူလူငယ်တဦးရဲ့မိခင်ဒေါခင်ကျိုးကဒို့တန်ကိုပြောခဲ့ရပါဗျ။သောမအပြည့်စုံကိုဘောရွာကျေးဇော်ကတရင်းတော်အီးမွန်ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်။မန္တလေးလူငယ်သင်တန်းကျောင်းဟာအထက်မြမပြည်ကအသက်မပြည့်သေးတဲ့ပြစ်မှုကျူးလွန်သူလူငယ်တွေရဲ့အိမ်လို့ပြောလို့ရပါတယ်။အဲ့ဒီသင်တန်းကျောင်းကလူငယ်တွေဟာပညာရေးနဲ့အသက်မွေးဝမ်းကြောင်းပညာတွေကိုဆက်လက်သင်ကြားနိုင်မဲ့အခွင့်အရေးကိုရနိုင်မှာဖြစ်ပါတယ်။ဇူလိုင်လမှာမုံရွာကလူငယ်9ယောက်ဟာတရားရုံးကထောင်ဒဏ်2နှစ်ချမှတ်လိုက်တာကြောင့်မန္တလေးလူငယ်သင်တန်းကျောင်းကိုရောက်ရှိသွားပါတယ်။အဲ့ဒီတဲကလူငယ်တအူးဖြစ်တဲ့မောင်ပြဖြူမှာဟာတင်တန်းကျောင်းရှိတဲ့မန္တလေးကိုမသွားခင်သူ့အမေကိုစာတစောင်ပေးခဲ့ပါဗျ။အဲ့ဒီစာထဲမှာတော့မန္တလေးတင်တန်းကျောင်းကသင်ပေးတဲ့ပညာကိုသင်ယူမှာဖြစ်တဲ့အကြောင်းလိမ့်လိမ့်မမနေပြီးအမေတို့စီပြန်လာမှာဖြစ်တဲ့အကြောင်းရေးသားထားပါဗျ။ဒီစာဟာသူ့သားစီကရတဲ့နောက်ဆုံးစာဆိုတာကိုတော်မျိုးမျိုးထွေးမသိခဲ့ပါဘူး။တင်တန်းဘက်ကတော့ပြဖြူမှာဟာတင်တန်းကနေထွက်ပြပြီးရေမြောင်းနဲ့ဝင်ပုံရင်ရေနစ်သေဆုံးတယ်လို့ပြောခဲ့ပါဗျ။ဒါပေမဲ့ပြဖြူမောင်ရဲ့မိသားစုဝင်တွေကတော့သူတို့ရဲ့သားကိုတေးတဲ့အထိရိုက်နှက်ခဲ့ကြတာလို့ယုံကြည်နေကြပါဗျ။တင်နန်းကတာဝန်ရှိသူတွေကတော့ပြည်ဖြိုးမောင်အပါဝင်မုံရွာကပြစ်မှုကျူးလွန်သူလူငယ်၄ယောက်နဲ့တင်နန်းကျောင်းမှာအရင်ရောက်နေတဲ့လူငယ်၁ယောက်တို့ဟာနေ့လယ်စာစားချိန်မှာထွက်ပြေးခဲ့ကြတာလို့ပြောဆိုထားပါတယ်။ပြည်ဖြိုးမောင်တေဆုံးပြီးတဲ့နောက်မှာကျန်ခဲ့တဲ့လူငယ်၄ယောက်ရဲ့မိဘတွေကသူတို့ကလေးတွေကိုတွေ့ခင်တောင်းခဲ့ပေမဲ့ညှဉ်းဆန်းခံခဲ့ရပါတယ်။သူတို့ကလေးတွေကိုတင်နန်းကထိန်းသိမ်းထားကြောင်းနဲ့ဆက်သွယ်လို့မရကြောင်းတင်နန်းဘက်ကအကြောင်းပြန်ခဲ့ပါတယ်။ထွက်ပြေးတဲ့အထဲမှာပါဝင်ခဲ့တဲ့ပြည်ထောင်ချာလူငယ်တအူးရမီခင်ဖြစ်သူဒေါခင်ချိုဦးကလည်းဒေါ်မျိုးမျိုးထွေးနဲ့အတူသူ့သားကိုတွေ့ခွင့်ရဖို့လိုက်လာခဲ့ပါတယ်။ဒါပေမဲ့သူ့သားကို၄ရက်လောက်ကြာမှဒဏ်ရာရီနဲ့အတူဆေးရုံပေါ်မှာတွေ့ခွင့်ရခဲ့ပါတယ်
။တက်လာလို့စိတ်လေးထိမ့်ပြီးပါဆိုတော့ကိုကထိမ့်တာ။ဟိုတဲ့ကကလေးမြင်လာတဲ့မျိုးကို့မှလည်းငိုလို့ငိုချင်မင်းမဲ့နဲ့ကို့မျိုးသိမ့်နေရတယ်။ကို့သားမျက်နှာကြီးတွေ့လိုက်ရတော့နော်။ဘာမှကိုရစားမရှိ။ကြိုက်ထား။ညို့မဲ့ပြီးဖောင်းကားလို့အမေငိုဦးသူပြောသလိုကြိတ်နေတယ်
ပါကကိုသားသမီးစိတ်မချမ်းသာမှာဆိုလို့လုံးဝမငိုထိတ်နေအညာမိုးချုံမှာသူအဲ့ဒီခါလေးပဲကိုအဲ့နောက်ရောက်တော့ပြငိုသွားတယ
်သူမရဲ့သားကိုတရက်သားပြည့်စုလိုက်ရတာဖြစ်ပြီးနောက်ရက်မှာတော့ဆေးရုံပေါ်မှာပဲခိုင်စော်ထွန်းလဲသေးဆုံးသွားတယ်လို့ဆိုပါတယ်ခိုင်စော်ထွန်းမှာလည်းမျက်နှာနဲ့ကြောရီမှာရထားတဲ့တံရော်တွေကိုသူမကိုယ်တိုင်မြင်တွေ့လိုက်ရတယ်လို့ပြောပါတယ်
တောင်းသား9ရောက်တယ်ဆရာလေးကြည့်နေတာဆရာလေးရောပါတယ်ဒိုက်တာဆရာလေးအဲ့ပါတယ်အဲ့တောင်းသား9ရောက်လည်းရိုက်တာ2ရောက်ကသုံးရောက်2ရောက်ချုပ်တာတယ်ဆရာလေးအဲ့သင်္ကန်းကကလေးတွေရောရိုက်တာလို့ပြောတာကလေးကနောက်ပြည့်ကြည့်တော့မြာဘူးတဲ့ဆရာလေးရောတဲ့အမှောက်ထားတာအမှောက်ပြီးရိုက်တာတဲ့နောက်လှည့်လို့မရှိလို့မြာဘူးတဲ့ဆရာလေးရောပါတယ်တဲ့ပြောတာ
အဲ့ဒီတည်ဆုံမှုဖြစ်စဉ်ဖြစ်တော့ကမန္တလေးလူငယ်တင်တန်းကျောင်းရဲ့အကြောင်းအုပ်ဖြစ်တဲ့ဦးနေအောင်ကျော်ကတော့ဩဂုတ်လ24ရက်မှာရှမ်းပြည်နယ်ရွာကံမြို့ကလူမှုဝန်ထမ်းဌာနကိုလက်ရှိဦးစီးရရှိရာထူးနဲ့ပဲပြောင်းရွှေ့မိတ်ချမှတ်ခံလိုက်ရပါတယ်သူကဩဂုတ်လ6ရက်မီဒီယာတွေနဲ့တွေ့ဆုံစဉ်မှာကျောင်းသားတွေထွက်ပြေးရင်စီကံတမျိုးထုတ်ရတာဖြစ်တဲ့အတွက်ကလေးတွေထွက်ပြေးလို့ပြန်မိရင်ကြံကျောင်းသားတွေကသူတို့အခွင့်အရေးဆုံးရှုံးမှာဆိုလို့ထိုးတာကြိတ်တာရှိမှာပါမငင်းပါဘူးလို့ဖြေဆိုထားပါတယ်။ထို့တန်ကကျောင်းအုပ်ဟောင်းဦးနေအောင်ကျော်ကိုဆက်သွယ်ရမှာလဲအခုလို့ပြောပါတယ်
။ကျားတို့ကတော့သင်တန်းကျောင်းလေသင်တန်းကျောင်းဆိုတဲ့အခါကျတော့ဟုတ်လားဒါပေါ်တရားမကောင်းရင်အများနဲ့တွားကြရတာပဲဘာလို့လဲဆိုတော့ဓမ္မထွက်ပြေးကျောင်းသားတွေရောဆွေးပြေးပြီဆိုရင်တော်မှုတွေကတဏှာရည်ဒီလူဖြစ်တာမျိုးလို့ဟုတ်တယ်မလားဆရာဆရာမမတည်တဲ့နဲ့ဟဲ့လားဟိုဘယ်မှမသွားရတာမျိုးလို့ချစ်ကုန်တာပေါ့ကွယ်နောက်ဆုံးဒီတဏှာရည်တစ်ခါတက်စီတဲ့ခါကျရင်သူတို့ကဘလုံးကရမယ်ချိန်လေးတီးပြီးရမယ်ချိန်လေးအေးရမယ်ချိန်လေးရော့ပါတာပေါ့ရော့တဲ့ခါကျတော့ဒါကလေးတွေမှလည်းဒါပေါ့နောက်သူတို့မှလည်းစိတ်သူကောင်းဆုံးမှာပေါ့တမီးရယ်
ကလေးနှစ်ယောက်တည်ဆုံမှုကိုဌာနရင်းစစ်ဆေးမှုတွေပြုလုပ်နေပြီဖြစ်ပြီးဆေးဖြေထွက်မှသာလျှင်ရဲနဲ့ဆေးရုံကတာဝန်ရှိသူတွေပေါင်းဆက်ဆောင်ရွက်ကြမှာဖြစ်တဲ့အကြောင်းသူကဖြေထားပါတယ
်။ဆရာတို့လည်းအခုချိန်မှာဒါအဆက်ခံနေရတာပါပဲဟုတ်တယ်မလား။တခုပြီးတစ်ခွက်လာဖြစ်နေတာပါ။ဒါမင်းလည်းဟိုမြန်မာနောင်ကိုမင်းကြည့်မှာပါ။မြန်မာနောင်မှာလည်းဒါမြန်မာနောင်ရေးထားတယ်အမှန်တကယ်ဆရာတို့ဒီမှာပေါ့နော်။ဒီတိုင်းရဲ့ဆေးရည်ဒီနိုင်ငံတော်ဆက်နေလားဖြစ်နေရလို့ရှိပါတယ်။ဒါမျိုးနောက်တစ်ခုကလည်းဒီပေါ့နော်ဒီရဲရတဲ့သူရဲ့လုံဆုံးလို့နေနေဖြစ်နေတယ်။နောက်တစ်မျိုးဆရာအနေနဲ့ကတော့တပည့်ပြောနိုင်ပါတယ်ဒါမျိုး
လူငယ်နှစ်ယောက်တည်ဆုံခဲ့တဲ့အတွက်တည်မှုတည်ခင်းနဲ့အမှုဖွင့်စစ်ဆေးနေတဲ့အချိန်လေးနဲ့ပတ်သက်ပြီးမန္တလေးအမှတ်နဲ့ရဲစခန်းရဲ့ရဲစခန်းမှုကလည်
းဆောင်းစစ်ဆေးပြီးပါပြီလို့မကြခင်ကျွန်တော်တို့တခုခုနဲ့ပြန်ပြီးတော့ကျွန်တော်တို့ရုပ်ဆောင်မှုရှိပါတယ်ဒီတည်မှုတည်ခင်းကျွန်တော်ဖွင့်ထားတယ်လေတည်မှုတည်ခင်းနဲ့ပတ်သက်လို့ဆိုရင်ဆောင်းစစ်ဆေးဖြစ်နေပါပြီကျန်တာကိုကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်ဖို့ကျန်တဲ့ပိုင်းတွေရှိပါတယ်
ကျောင်းအုပ်ဟောင်းဦးနေအောင်ကျော်ကတော့ဖြစ်စဉ်မှာပါဝင်ခဲ့တဲ့လူငယ်၃ယောက်ကိုတင်နန်းကစောင့်ရှောက်ထားပြီးအန္တရာယ်တစ်စုံတစ်ရာမရှိဘူးလို့ပြောပါတယ်မိဘတွေကလည်းသူတို့ကလေးတွေနဲ့တွေ့နိုင်ပါတယ်မိသားစုဝင်တွေကတော့သူတို့ကလေးတွေရဲ့လုံခြုံရေးကိုစိတ်ပူတဲ့အတွက်ကိုယ်တိုင်ရောကလေးကိုပါအင်တာဗျူးဖြေဖို့ညှင်းဆိုကြပါတယ်။သူမရဲ့သားတွေမဖြေသားနိုင်မဲ့ဝန်းနဲ့နေစဲတော်မျိုးမျိုးထွေးကတော့
သူတို့မလို့လေရိုက်နဲ့နှိမ့်ဆက်ရိုက်နေတန်လာများဘယ်လောက်ကြီးရိုက်နေတန်လာများတနာစိတ်ကလေးလူစိတ်ကလေးများမို့လို့နော်။ဒါတော့လူစိတ်တွေပျောက်နေကြတာမျိုးအဲ့ဒီအကြောင်းကြီးလည်းလူကြီးကြက်တိတော့ထားတယ်လူစိတ်ပျောက်နေတယ်လို့ထင်တာလူလာချင်းချင်းဆိုရင်ဒီလောက်ဒီရိုင်းနဲ့ပုံမှာမရိုက်အောင်လေသူကလူတစ်ယောက်လုံးတစ်ယောက်အထိရိုက်တယ်တော့မှာတော့သူတို့ကိုသူတို့ကလူသိမ့်ပြောက်နေလို့ထင်တာပဲလူသိမ့်ရှိရတယ်တော့ကိုချင်းစာမှာပဲဟာဒီလောက်ကြီးရိုက်မှာတော့တော်လောက်ပြီဆိုတာရှိတယ်ပြင်ဟိုထွက်ပြေးလို့ထွက်ပြေးလို့အပြည့်ပေးတယ်ဆိုဟိုပါလေလာတိုးလိုက်အောင်6လတိုးတိုးတစ်နှစ်တိုးတိုးပလိုက်စမ်းပါတေးအောင်ထိတော့မရိုက်တယ်မို့
ဒေါခင်ချူကတော့တင်နန်းကသူ့သားဆေးရုံတက်နေတာကိုအတိမပေးပဲထိန်ချန်ထားတာလို့ဆွဆွဲပြောဆိုပါရယ
်ကျွန်တော်တို့ကဂျင်းနေဘူးအကြောင်ဘာမှမဂျင်းနေတာဆရာမကြီးចောင်းဆရာကြီးကြမှာဂျင်းနေမှာဘာလို့ဆိုတော့သူလိန်တာသာသမီကိုရင်းပစောက်သူလိန်ကြတာလေကိုမရင်းနှောင်းချိတာနာတာမင်းဘာကလေးဆုံးလုံးကလိုက်သွားတာခါကျသူကနေပြောဟာကလေးတွေကိုရှိတယ်တဲ့ဆိုတာပေါ့နော်ထိန်းသိမ်းထားတယ်ပေါ့နော်ဒီចောင်းပေါ်မှာပေါ့နော်3လဆိုတာချက်ပိတ်ထားတယ်ပေါ့
ကလေးနှစ်ယောက်ဇက်တိုက်ဆိုသလိုတည်ဆုံးပြီးမှတော့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကဩဂုတ်လ9ရက်ကကျောင်းကိုတွားရောက်စစ်ဆေးခဲ့ပါတယ်။ကော်မရှင်အဖွဲ့ဝင်ဦးကျော်စုနဲ့ဦးကျော်မြင့်တို့အဖွဲ့ကနယ်မြေခံရဲကျောင်းတာဝန်ရှိသူတွေနဲ့ထွက်ပြေးရမှာပါဝင်ခဲ့တဲ့ကလေးငယ်တွေနဲ့မန္တလေးပြည်သူ့စေယုံကမှုခင်းဆရာဝန်ကြီးတွေကိုတွေ့ဆုံမေးမြန်းထားတယ်လို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကထုတ်ပြန်ကြေညာထားပါတယ်။မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်ဦးကျော်မြင့်က
တွေ့ကြည့်ချက်တွေကတော့အများမီဒီယာမှာပြောနေသလိုအာယနေ့တေတာမျိုးပါ냐အတားတော့မဟုတ်ပါဘူးရိုက်နှက်မှုရှိတယ်နောက်ပြင်းထန်တဲ့တန်ရာတွေ့တယ်လူပယောကကြောင့်ပေါ့နော်အဲ့လိုသိဆုံးနေဆိုတာကိုဒါတွေ့ထားတယ်တွေ့တဲ့အတိုင်းကိုပဲဒါဒါသက်ဆိုင်တဲ့တာဝန်ရှိသူကိုတယောက်စာအရေးယူဖို့အမှုမှန်ဖော်ထုတ်ဆောင်ရွက်ဖို့ဆိုပြီးတော့ရမနာငါမြို့သားလူခွေကော်မရှင်ကအဲ့တော့ပြည်ထောင်စုဝန်ကြီးဌာနရဲ့ လူမှုတံကဲစင်းနဲ့ပြန်လည်နေရဆာသာရေးဝန်ကြီးဌာနကိုပို့ထားပါတယ်။တုံ့ပြန်တွေးကြည့်တဲ့အသေးစိတ်အစီရင်ခံစာကိုလည်းပဲအဲ့ဒီကိုပို့ထားပါတယ်။ဟလာဘလို့သေးတယ်ဘာကြောင့်သေးတယ်ဆိုတာကိုအဲ့မှာဆေးဝန်ကြီးရဲ့ယုံကမှာဆေးဝန်ကြီးဒုတိယဆေးဝန်ဟုတ်နောက်တကအဲဒီပေါမော့ကအမှုကဆရာဝန်ကြီးဒီရဲ့အဲ့တော့တင်ပြချက်တွေအသေးစိတ်အထောက်အထားတွေပေါ့ကြားနာပြီးတော့တော့အဖြစ်မှန်ပေါ်ပေါက်အောင်အဖြစ်မှန်အတိုင်းကိုအငယ်တို့ကဟလာအရှင်ခံစာတရားပြုစုပြီးတော့နီလန်တရားနဲ့အဲဆိုင်ရန်ဝန်ကြီးဌာနတွေကိုပို့ပေးခြင်းဖြစ်ပါတယ်နော်ဆက်ဆိုင်ဝန်ကြီးတက်ဆိုင်ဝန်ကြီးဌာနတွေကလည်းဒါဆောင်ရွက်ကြမှာပါဆောင်ရွက်ကြမှာပါ
တို့မျိုးမျိုးထွေးကတော့သူမသားတည်ဆုံးမှုအတွက်တရားမျှတမှုကိုလိုလားနေပါတယ်
။ဒီဘက်တယောက်နေနဲ့တော့လိုမျိုးအမှန်အတိုင်းအမှုမှန်အတိုင်းပေါ်ပေါက်ပြီးတော့မှကိုယ်ကလေးနာနာချင်းချင်းခံစားရတော့သူတို့ကိုလည်းအပြည့်ပေးတာဝင်နေကျင်တယ်။စေးလက်မှတ်ရလို့ရှိရင်အမှုမှန်ပေါ်ပေါက်လို့တရားဆွဲဖို့တော့လိုမျိုးစီစဉ်ထားပါတော့စေးလက်မှတ်ဆောင်။ကိုတားဒီလိုဖြစ်သွားပြီးတဲ့ခါကျတော့နောင်ကလေးကြကိုယ်ကလေးလိုဟိုဆူဆူဝါဝါနှိပ်စက်ခံရတာတွေဘာတွေမရှိအောင်ပေါ့နော်။ဖြစ်မလာနိုင်အောင်အကူအကူတားအတွက်နဲ့ကြတော့အမှုမှန်ပေါ်ပေါက်ပြီးတော့အေးအေးလိုက်ပါရဲ့အလိုမျိုးတွေပေါ့အမှန်တရားအတိုင်းလေးဖို့ထုတ်ပေးပြီးအေးအေးလာဝင်နေက
ြအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရအောင်ကျင်းနေမယ်လို့ဒေါက်တာအဖွဲ့သားတွေကပြောနေပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့ရကတော့မောရွာခေဇက်ကအေးမော်ဒေါက်တန်ကအေးအောင်ဇာနီနဲ့ဒိုင်ရင်ချင်းတို့ဖြစ်ပါတယ်ဒိုတန်ဖက်စင်တန်လွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုတန် Facebook စာမျက်နှာ SoundCloud YouTube အန်ဂျူလိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ8:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသားလန်တယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SGC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ရွေးနယ်တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုတိယအစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ8နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ8နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာ VOE American အတန်ကနေပြီးတော့တန်လွှင့်နေပါတယ်ကိုဗစ်ကာလအကန့်အသတ်ကြောင့်မလို့ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲတက်ဆက်ပေးနေရမှာစနေညပိုင်းဒဲလီလိုက်အစီအစဉ်အစားအခုစနေညပိုင်းဆွေးနွေးပွဲအစီအစဉ်ကိုစတင်တင်ဆက်ပေးပါမယ်။ကိုဗစ်ရောဂါပိုးတခွဲတီးပြုလူနာအများပြားရပိုင်းတွင်းမှာတွေ့လာရတဲ့ရခိုင်ပြည်နယ်အခြေအနေကြောင့်လက်ရှိဖြစ်ပွားနေတဲ့ရခိုင်ပြည်ပခအတွင်းမှာဘလို့တက်ရောက်မှုတွေကြီးလာလဲဆိုတာကိုဆွေးနွေးမြန်းထားပါရစေ။ရခိုင်ပြည်နယ်ကအမျိုးသားလွှတ်တော်ကုစလေဒေါက်ထုမီနဲ့ VOA ရခိုင်ပြည်နယ်ကသတင်းတောက်ကိုတက်နိုင်လို့နဲ့မြန်းမြန်းတက်ဆက်ထားတာပါ။ကျွန်တော်ကသားညဦးပါအခုဒီဆွေးနွေးမဲ့ခေါင်းစဉ်ကတော့ကိုဗစ်အကျပ်တဲနဲ့ရခိုင်ပြည်ပခါဖြစ်ပါတယ်အခုဒီရပိုင်းအတွက်မှာတခွဲတီးပြူလူနာတွေရခိုင်ပြည်နယ်ထဲမှာအလျင်မြန်မဲ့တိုးလာတာမို့လို့ဖွံ့ဖြိုးမှုအားနည်းသလိုစီးရဲမွေးတင်မှုတွေကြီးတယ်နောက်ပြည်ပခါတွေလည်းရှိနေတဲ့ရခိုင်ပြည်နယ်အတွက်ကစိုးရိမ်စရာတွေဖြစ်လာပါတယ်ပြောရရင်တော့အခုတတိစစ်ပွဲတွေလည်းမရနိုင်ပါဘူးရခိုင်လူထုကလည်းစစ်ပွဲတန်ရောငကုစစ်ပွဲရဲ့အဆင်မပြေတဲ့အခြေအနေစီးရဲမွေးတင်မှုကျမရေးဆောက်ရှောက်မှုအားနည်းတာစသဖြင့်အခြေအနေရရကိုကြုံနေရတာပါအခုလိုဒီကိုဗစ်ရောဂါတီးပြုလူနာတိုးလာတာကြောင့်မလို့မွေးပူရကင်းမောက်ဆိုလိုပဲရခိုင်လူထုအတွက်ကအဆအဆအယားအဆင်မပြေမှုတွေကြားကရောဂါပိုးမကူးအောင်လို့ဘလို့ကာကွယ်နေထိုင်ကြမလဲဆိုတာကြီးကဖြစ်လာပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ရခိုင်ဝန်ကြီးချုပ်တို့ကလည်းဒီရောဂါကာကွယ်ရေးအစီအစဉ်တွေကိုအွန်လိုင်းဆွေးနွေးပွဲလုပ်ခဲ့ပြီးပါပြီရခိုင်လူထုအနေနဲ့စိတ်မပူရိခါပြတ်တောက်တာတွေရခိုင်ပြည်တင်းမှာမဖြစ်အောင်အစိုးရကနေပြီးတော့ကူညီသွားမယ်စသဖြင့်ပြောခဲ့ကြပါတယ်အဲ့တော့ကျွန်တော်အရင်ဆုံးတော့ဒီဆွေးနွေးပွဲကို VOA သတင်းတောက်ကိုတက်နိုင်နဲ့စပြီးတော့မေးလိုက်ချင်ပါတယ် ကိုတနိုင်အခုဒီကိုဗစ်အကျပ်တဲရခိုင်မှာကြုံနေရပြီးရခိုင်မှာလည်းနေစဉ်လိုလိုရှိနေတဲ့စစ်ပွဲအခြေအနေကအခုဒါရီကြောင့်မလို့တစုံတရာရော့ကျလာတာမျိုးရှိသလားခင်ဗျ။ဟု
တ်ကဲ့ဒီကိုဗစ်အကျောင်းလူတွေတော့တချို့လူတွေတော့ခက်ခဲဖြစ်ကြပါတော့လောလောဆယ်မှာဒီဖြစ်တာလေးမကြသေးဘူးဆိုတော့နင်းနေတော့စောင့်ကြည့်ရမယ့်အနေအထားမှရှိရတယ်ဒါပေမဲ့တိုက်ပွဲတွေကတော့အာတိုက်ပွဲလို့ပြောရမလားပြစ်ခတ်မှုလို့ပြောရမလားဆက်လက်ရှိနေကြဗျာဘယ်လိုလဲဆိုတော့ဒီမနေ့ကတောင်ဒီကြောက်တော်ဖက်မှာဆိုလို့ရှိရင်ဒီအာပြစ်ခတ်မှုဖြစ်ပြီးတော့ပေါ့နော်ဒီ2ယောက်ပေပြီးတော့ဒီအမျိုးသမီး4ယောက်လောက်တန်ရတော့တာလည်းရှိတာပေါ့နော်အဲ့တော့ဒီလောက်အကြတိဖြစ်နေတာအချိန်မှာတော့ဒီတိုက်ပွဲကတော့ဆက်လက်ရှိနေတော့ပဲလို့ပြောရမှာကိုသားဟုတ
်ပြောရမှာဆိုရင်ကိုဗစ်အခြေအနေကြောင့်ဒီလူတွေတွာလာကန့်တက်တွေလုပ်နေတာရှိတယ်အဲ့တော့စစ်တပ်ဒီအတွာလာတွေအရွှေ့ပြောင်းနေအဲ့ဒါမျိုးကတော့စစ်တပ် operation တွေပေါ့နော်စစ်စင်ရေးတွေကတော့ရှိနေတဲ့သဘောလား
လက်ရှိအချိန်ကြီးတော့ဒီမျိုးပေါ်မှာလေးတည့်ရတလေဒီစစ်တွေမျိုးပေါ်မှာလေးတည့်ရတလေဒီအဲ့လိုဒီစစ်ကားတွေသွားတာတော့တွေ့ရတာပေါ့နော်ဒီဒီနေ့မနက်ပိုင်းကဆိုလေဒီနေ့လေလောက်ကပေါ့မြောက်ဦးကဒေသခံတယောက်ဖုန်းဆက်ပြီးတော့ပေါ့နော်ဒီလူတွေကိုကြတော့ကန့်တတ်ထားပြီးတော့ဒီပြည်သူတွေကိုကြတော့ကန့်တတ်ထားပြီးတော့ဒီစစ်သားတွေ mask မပါဘဲနဲ့အဲ့လိုမျိုးဒီစစ်ကားတွေသွားနေတာကြတော့ဘာမှမကန့်တတ်ဘူးလို့ဆိုရဲမိခွန်းတို့ဒီအဲတည်င်းဌာနတွေကျွန်တော်တို့ကအဲ့လိုမျိုးပြောလာတာတွေရှိတာပေါ့နော်အဲ့ဒီပုံမှာဒီတည်င်းမရေးကြဘူးလားဆိုတာမျိုးပေါ့အဲ့တော့ကျွန်တော်ချိန်နေပြဒီဒီအရာတွေကတော့ရှိနေတုံးပဲလို့ဟုတ
်ဥပဒေအရဆိုလို့ရှိရင်တော့မလို့အဖက်အပြင်မထွက်ဖို့အတွက်အမိန့်ထုတ်ထားပါတယ်အဲ့တော့မြို့ပေါ်ဒီမှာအခြေအနေကအဲ့လိုမျိုးပေါ့ဒါပေမဲ့ဒုက္ခသည်စခန်းတွေစစ်ဘေးရှောင်နေဒေသတွေအဲ့ဒီမှာရှိတဲ့ကိုဗစ်နဲ့ပတ်သက်လို့အကန့်အသတ်တွေကတော့ဘယ်လိုကြားမိလဲခင်ဗျာ
အာအဲ့ဒါကတော့နည်းနည်းဘယ်လိုပြောရမလဲအခုလောလောဆယ်ဆိုလို့ရှိရင်ဒီရခိုင်ပြည်နယ်လုံးကဒီကန့်တပ်လိုက်တာပေါ့နော် stay home နေဖို့မလိုအပ်ပဲဒီမထွက်ဖို့အဲ့ဒီမှာနောက်တစ်ခုကဘာပါလာလဲဆိုတော့တကယ်လို့အပြင်ထွက်မယ်ဆိုလို့ရှိရင်ဒီအာရာခွေအုပ်ချုပ်မှုဒါမှမဟုတ်သက်ဆိုင်ရာအုပ်ချုပ်မှုရဲ့ဒီထောက်ခံစာပါမှထွက်ရမယ်ဆိုတာမျိုးရှိတော့ပေါ့နော်အဲ့တော့ဒီဒီအဲ့လိုအမိန်ထောက်ပြီးတဲ့နောက်ပိုင်းမှာတချို့ဆိုရင်အုပ်ချုပ်မှုအိမ်မှာအဲ့လိုမျိုးစုပြုံနေတာတော့ပြီးရင်ဒီထောက်ခံစာလာတောင်းကြတာတော့လက်မလေစာတော့အဲ့လိုပြဿနာရှိရပါပေါ့နော်နောက်တစ်ခုကကန့်တပ်တာတော့ဟုတ်တယ်ဒါပေမဲ့ဒီရခိုင်ပြည်နယ်ဆိုတာကဒီလက်လောက်လက်စားတဲ့အများဆုံးရှိတာပေါ့နော်ဒီအပြင်မထွက်ရရင်ပြောရမယ်ဆိုရင်မိသားစုထမင်းနားမမှန်တဲ့ဒီမျိုးတွေအများကြီးရှိတော့ပေါ့နော်အဲ့တော့ဒီအလုံးကိုဒန်းတူအဲ့လိုမျိုးကျမ်းမာရေးရစုပြီးကန့်တတ်ထားတဲ့စာရင်ပေါ့နော်ဒီအခက်အခဲရှိတဲ့သူတွေကိုတဆင့်ဖြီးပြီးတော့ဘယ်လိုမျိုးစည်းကမ်းတွေတတ်မှတ်မလဲဆိုတာလေးရှိတယ်ပေါ့ဟုတ်အဓိကတော့ဒီတော်တော်များများကဒီအကန့်တတဲ့ကြားထင်းမှာအခက်အခဲတွေဖြစ်နေကြတာပေါ့ဟုတ
်ဟုတ်ကဲ့ဒီအမျိုးသားလွတ်တော်ကုစလေဒေါ်ထုမေကိုမေးချင်ပါတယ်ခင်ဗျာကျွန်တော်ဒီ view ရခိုင်သတင်းတော်ကိုတက်နိုင်ပြောတော့တာကြားမယ်ထင်ပါတယ်အခုရခိုင်ပြည်နယ်ထဲမှာကကိုဗစ်ကပ်ရောဂါစိုးရိမ်ချက်တွေကကြီးလာတယ်နောက်တစ်ဖက်မှာလည်းလူထုကငကူတွေကအခက်ခဲမျိုးစုံကြုံနေရတယ်အဲ့တော့အခုချိန်မှာလူထုရဲ့အခက်ခဲလူထုရဲ့ပြဿနာဘာတွေဘလို့ရှိနေလဲလို့သိထားပါလဲ
ဟုတ်ကဲ့ရှင်ပထမအဆုံးတစ်ခုအနေနဲ့ကတော့ဒီကိုဗစ်မတိုင်ခင်ကတည်းကကျမတို့အချက်အသေးကပါလဲဆိုလို့ရှိရင်ဒီတိုက်ပွဲတွေအများအတန်းပြင်းထန်နေတဲ့အခြေအနေပါမြန်မာတနိုင်ငံတော့အပြစ်ခက်ရက်ဆဲပဲပဲကျမတို့ရခိုင်ပြည်နယ်မှာအပြစ်ခက်မရက်ဆဲတာကလည်းကျမတို့တို့စိန်ခေါ်မှုဖြစ်တယ်လို့ကျမတို့တို့အစိုးရမှုတွေဖြစ်ပါတယ်နောက်ပြီးတော့ဆိုလို့ရှိရင်ဒီကျမတို့အရက်သားတွေကအများအတန်းပဲထိခိုက်နေတယ်အများအတန်းပဲတေဆုံနေတယ်ဒါနဲ့ပတ်သက်ပြီးလို့ကျမတို့စိုးရိမ်ပါတယ်အထူးသဖြင့်နေပြီးတော့မိုးရာသီမတိုင်ခင်မှာကျမတို့ဒီ ITP ကန့်ကအစီဘေးရှောင်ပြည်သူတွေအမိုးအကာကိုရောက်ရှိဖို့ပြီးလို့ရှိရင်မြန်မာနိုင်ငံမှာစပြီးတော့ COVID စဖြစ်ကလေးကနေပြီးတော့ကျမတို့ရဲ့ဒီဒုက္ခသည်စခန်းတွေကိုအထူးသဖြင့်နေပြီးတော့စစ်ဘေးရှောင်ဒုက္ခသည်စခန်းတွေကိုနေပြီးတော့အတက်နိုင်ဆုံးဖေးမဖို့ကူညီဖို့ပြောပေမဲ့တကယ်တမ်းလက်တွေမှာဖြစ်မလာပါဘူးရှင်ဆိုတော့ကျမတို့အနေနဲ့ကတော့အခု COVID ကလည်းရခိုင်ပြည်နယ်မှာဒီကိုယ်ဆက်ကအရန်မြန်နေတယ်အဲ့မြန်နှုံးကနေပြီးတော့မြန်မာနိုင်ငံတစ်ခုလုံးကိုတုံလောက်ရှောက်ရှားသွားရလောက်အောင်အခြေအနေပြဖြစ်တဲ့ခါကျတော့ဒီ ITP ကပ်မှာရှိတဲ့ပြည်သူတွေရဲ့တည်င်းချက်လက်ရရှိမှုဟာတကယ်ကိုအစိုးရဇုံတဲ့ကအစိုးရချက်တစ်ခုဖြစ်ပါတယ်ဟိုကျမတို့ရခိုင်ပြည်နယ်မှာဆက်တွေ့လိုက်ရောဒီနိုင်ငံကောင်းဆောင်တွေကနေပြီးတော့ဒီစီကံမေးသွားလာနေကြတာတို့ရခိုင်ပြည်နယ်ပတ်သက်ပြီးတော့ဘတ်ဂျက်တွေဘလို့တုံးနေတာတို့ဒါပေမဲ့ဒါတွေဘလောက်တုံးတုံးရခိုင်ပြည်သူတွေကိုဒီလိုမျိုးအချက်တဲ့ကာလမှာတည်င်းချက်လက်မပေးထားဘူးဆိုလို့ရှိရင်ဒါပြည်သူတွေသိမှာမဟုတ်ပါဘူးဒါကြောင့်မလို့ရခိုင်ပြည်နယ်အချက်တဲ့ကဘာလဲဆိုလို့ရှိရင်တည်င်းချက်လက်မရရှိမှုကအချက်တဲ့အားလုံးရဲ့ထိတ်ဆုံးမှရောက်နေပါတယ်ကျမတို့ရဲ့စိုးရင်ချက်တွေကလည်းအခုဆိုလို့ရှိရင်ကျမတို့မြောက်ဦးမှာနေပြီးတော့ကျမတို့တွေ့နေပြီဒီ positive လူနာတွေတွေ့နေပြီဒါပေမဲ့ကျမတို့ဒီမှာတစ်ကဘာလုံးမြင်မှာပါဒီ positive တွေ့တဲ့အခြေအနေကိုကျမတို့ကအင်တာနက်ပေါ်မှာမပြောနဲ့ပုံပေါ်မှာတွားကြည့်ရတဲ့အခြေအနေပါဟိုကျမတို့ကနေပြီးတော့ဒီ19ရာစုကိုပြန်ရောက်နေရတဲ့အခြေအနေဖြစ်နေပါတယ်ဒါကြောင့်မလို့အစိုးရရဲ့စီမံခန့်ခွဲမှုဟာပြည်သူတွေကိုစိုးရင်မှုရေချိန်ပုံမြင့်အောင် ောင်းနေပြီးတော့ဖန်တီးနေတယ်လို့ဖြစ်နေတယ်ဒါကြောင့်မလို့ဒီလောက်ထိနေပြီးတော့အုပ်စုတစုကိုပဲတားကက်ထားပြီးတော့အင်တာနက်ပိတ်နေမဲ့အစားပြည်သူမျက်နှာကိုကြည့်ပြီးတော့ပြည်သူနဲ့အတူဆိုတဲ့အစိုးရသည်ပြည်သူတွေဒုက္ခရောက်နေတာအထူးသဖြင့်လူသားမျိုးနွယ်တွေဒုက္ခရောက်နေတဲ့ကိုဗစ်ကိုကာကွယ်ဖို့အတွက်အင်တာနက်ဖြတ်တောက်ထားမှုဟာကျမတို့ရဲ့အစိုးရဆုံးတဲ့ကအကြီးမားဆုံးသောအစိုးရချက်ဖြစ်တယ်ရှင်ဒီသတင်းချက်လက်ကိုမရဘဲနဲ့ပြည်သူကကိုဗစ်ကိုကာကွယ်ဖို့ဆိုတာဘလို့မှမဖြစ်နိုင်ဘူး ITV မှာရှိတဲ့လူရဲ့နှစ်သိန်းအတွက်နှစ်သိန်းနီးပါးအတွက်ကျမတို့ကနေပြီးတော့စိုးရင်တီထက်စိုးရင်လည်းရှိပါတယ်ရှင
်ဟုတ်ကဲ့တော်တော်များများလဲဒီကိစ္စနဲ့ပတ်သက်လို့ထောက်ပြနေကြပါတယ်အဓိကဒီ internet line ပိတ်တဲ့ကိစ္စပေါ့နော်တော်တော်အဓိကတော့ internet line ကတချို့နေရာတွေမှာပြန်ဖွင့်လိုက်တဲ့ဆိုပေမဲ့အာ 4G အထိမရဘူး internet မြန်နှုံးမြင့်အထိမရတဲ့အခြေအနေမျိုးပေါ့နော်အဲ့လိုမျိုးကြုံနေရလို့သိရပါတယ်ကျွန်တော်တစ်ဆက်တည်းဒီနေ့ဆွေးနွေးပွဲနဲ့ပတ်သက်လို့မေးချင်ပါတယ်ဒီကနေ့ဒေါက်ဆန်းစုကြည်နဲ့ရခိုင်ဝန်ကြီးချုပ်တို့ဆွေးနွေးတဲ့အထဲမှာတော့ရခိုင်ဒေသမှာရစ်ခမပြတ်သွားအောင်လို့အစိုးရအနေနဲ့တာဝန်ယူပါတယ်အစားတောက်တွေထောက်ပံ့ကြီးတွေစီစဉ်ပါမယ်ရမုံငွေဘလောက်ရာထားတယ်လို့လေဒီရခိုင်ဝန်ကြီးချုပ်ကပြောပါတယ်ခင်ဗျလက်တွေ့ကြရလားမတူမင်ဘလို့မြင်ပါလဲ
ကျွန်တော်အနေနဲ့ကတော့လက်တွေ့ကြလားလို့ပြောလို့ရှိရင်ကျွန်တော်တို့ရခိုင်ပြည်သူတွေကဒီလက်တွေ့ကြတဲ့တကယ့်ပြည်သူတွေရဲ့အခက်အခဲကိုဖြေရှင်းတဲ့အနှစ်သာရရှိတဲ့တန်ဖိုးရှိတဲ့ကူညီမှုကိုကျွန်တော်တို့စောင့်မျှော်နေကြတာဖြစ်ပါတယ်အခုကနေပြီးတော့ကျွန်တော်တို့ဒီနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်နဲ့နေပြီးတော့ဝန်ကြီးချုပ်နဲ့တွေ့တဲ့ဆွေးနွေးတဲ့ကိစ္စတွေမှာနေပြီးတော့ဘလောက်တော့ယာရထားတယ်ဆိုတဲ့ဟာကအဲ့ယာရဘက်ချက်ဝင်ယာရနေတဲ့အချိန်မှာပြည်သူတွေကငတ်တော့မယ်ရှင်ဆိုတော့ဒီချက်ဆိုးပြီးတော့ဒီလုပ်တွေကိုကြိုတင်ပြီးတော့လုပ်ရမယ်နောက်တစ်ခုကဒီကျမတို့အခုဒီထိုက်ပိုင်းမှာဆွေးနွေးတင်ဆွေးနွေးနေတဲ့အခြေအနေနဲ့တကယ် IGP ကမှာအခြေအနေလုံးဝကွာခြားတယ်ဆိုတာရခိုင်ပြည်နယ်မှာတကယ်အလုံးလုံးနေကြတဲ့အရက်ဖက်ဝက်စီတွေကိုမေးကြည့်ပါသူတို့ကပိုသိပါတယ်ကျမတို့သွားတော့ကຫນွေရာတီတော်မှပြည်သူတွေရဲ့နေထိုင်မှုကအင်မတန်စိတ်မကောင်းဖွယ်ဖြစ်ပါတယ်ဆိုတော့ကျမရဲ့မဲဆန္ဒနဲ့ဖြစ်တဲ့အမ်းမှာဆိုလို့ရှိရင်တကယ်ကားလမ်းဘေးမှာရှိရဲ့ဒီပဲပတုံလိုနေရာမျိုးမှာဆယ်ပဲလောက်ပတ်လေအခက်တွေမှာနေပြီးတော့ကိုဗစ်ကာလမှာပြည်သူတွေကြက်တိတ်ပြီးတော့နေရတယ်တကယ်လို့သာနေပြီးတော့ဒီအစိုးရလက်ရှိမှာပြောနေတဲ့ဒီဆွေးနွေးပွဲတွေမှာပြောနေတဲ့နေပြီးတော့ပြည်သူတွေရဲ့စိုးရိမ်မှုကိုကျွန်တော်တို့ရှော့ရှာနေပါတယ်ဆိုတာပြည်သူတွေဘာပြောနေလဲတကယ်နားထောင်လို့လားကျွန်တော်တို့ရခိုင်ပြည်သူတွေအားလုံးကနေပြီးတော့၃သန်းနီးပါးရှိတဲ့၃သန်းကျော်များရှိတဲ့ပြည်သူတွေပြောနေတဲ့ဟာကတပြိုင်တည်းတည်းပြောနေတဲ့ဟာဘာလဲဆိုအင်တာနက်ဖြတ်တောက်ထားတာကို 4G internet အပြည့်ဝရရှိဖို့ပြောနေတာပါအခုလက်ရှိမှာဆိုလို့ရှိရင်အစိုးရဟာပြည်သူရဲ့တောင်းဆိုမှုပြည်သူရဲ့လိုအပ်ချက်ကိုမျက်ကွယ်ပြုနေတယ်ရှင်ကျွန်တော်တို့နေပြီးတော့ဒီ Facebook ပေါ်မှာလူမှုကွန်ရက်ပေါ်မှာဘလောက်ထိဒီဆွေးနွေးပွဲတွေလုပ်ပါစေဒါဟန်ပြပဲကျွန်တော်တို့ပြောလို့ရတယ်ဒီလိုမျိုးဝေဖန်လိုက်တဲ့သူတွေကြပဲနော်လေအရက်ဖက်ဖွဲ့စည်းတွေကိုပုံမှန်မျိုးမျိုးတက်ပြီးတော့ဒါတရခံလိုမျိုးနေပြီးတော့ပွင့်လင်းစွာပြောဆိုမှုလွတ်လပ်စွာပြောဆိုမှုကိုပိတ်ပင်နေတယ်ကျွန်တော်တို့ရခိုင်ပြည်နယ်စစ်တွေမလိုနေရမှာကျွန်တော်တို့ကြားရတယ်ဒါကြောင့်မလို့လက်တွေ့မှာဆောင်ရွက်ပါတကယ်လို့သာကျမတို့ဟာမှန်ကန်တဲ့အကူအညီတွေအမှန်တကယ်လိုအပ်တဲ့အကူအညီတွေရနေတယ်ဆိုလို့ရှိရင်ရခိုင်ပြည်သူကအစိုးရကိုကျေးဇူးတင်ပါပါအခုကရနေရတာနဲ့မရဘူးလို့ပြောနေတာမဟုတ်ပါဘူးဒါကြောင့်မလို့အစိုးရအနေနဲ့ကပြည်သူတွေရဲ့အတန်ကိုနားထောင်တယ်ဆိုလို့ရှိရင်ရခိုင်ပြည်သူတုံးတန်းကဘာတောင်းဆိုနေတာလဲကျမတို့တွေကအပြစ်ခတ်ရစဲဖို့တောင်းဆိုတယ်ဒါကရခိုင်ပြည်သူရဲ့တရားရဂိုင်းတို့တောင်းဆိုတဲ့လေတန်းပါတောင်းဆိုတဲ့တောင်းဆိုချက်ဖြစ်ပါတယ်ဒီတရားရဂိုင်းတို့အပြစ်ခတ်ရက်စဲမယ်ဒီချိန်ခါမှာတပြိုင်တိုင်းပြည်တို့ပြစ်ခတ်ရက်စဲရေးမှာကျွန်တော်တို့ရခိုင်ပါဝင်ခြင်းတယ်ဒါနံပါတ်1အရေးကြီးဆုံးကပြစ်ခတ်ရက်စဲရမယ်နံပါတ်2ကဘာလဲဆိုလို့ရှိရင်တပြိုင်နက်တည်းမှာနိုင်ငံတော်တိုင်းပြည်ဆိုင်ပုဂ္ဂိုလ်ကပြောသွားပါတယ်အဲကျွန်တော်တို့နေပြီးတော့လူရခန္ဓာကိုယ်မှာနေပြီးတော့နှလုံးမကောင်းလို့ရှိရင်လည်းဒါတနိုင်အဲဒီခန္ဓာလုံးနေမကောင်းတာပဲဒီလိုပဲမြန်မာနိုင်ငံမှာရခိုင်ပြည်နယ်ကတခုခုဖြစ်လို့ရှိရင်လည်းတနိုင်ငံလုံးကခံစားရတာပဲဘယ်မှာလဲကျွန်တော်တို့တစ်နှစ်ကျော်ပြီအင်တာနက်ဖြတ်တောက်ထားတဲ့ဟာကိုရန်ကုန်ကခံစားကြလို့လားမြန်မာတိုင်းနိုင်ငံလုံးကနေပြည်တော်ကပုဂ္ဂိုလ်တွေကရောမြောက်ဦးကအခုလိုမျိုးခံစားနေရတဲ့ 4G မရတဲ့ဒုက္ခကိုဘယ်သူတွေကစာနာပေးလို့လဲဘယ်သူတွေကခံစားပေးနေတာလဲအမှန်ဆိုလို့ရှိရင် AA ဆိုတဲ့ဟာ AA ဆိုတဲ့နေပြည်တော်တပ်ကဒါဒီလူတအုပ်စုပဲဖြစ်ပါတယ်ရခိုင်ပြည်သူတွေကနေပြည်တော်တိုင်းချီပြီးတော့ရှိပါတယ်ဒါလုံနိုင်တဲ့ဟာနေပြည်တော်တခုကဘာကြောင့်မလုပ်တာလဲဒါကိုကျမတို့အင်မတန်မှစိတ်မကောင်းဖြစ်မိတယ်ဒါကြောင့်မလို့ပြည်တော်စုစိတ်ဓာတ်ဆိုလို့ရှိရင်အမှန်တကယ်ကျမတို့ကိုလက်တွေ့ပြမယ်ဆိုလို့ရှိရင်ဒီလိုမျိုးအင်တာနက်မှာဆွေးနွေးတာထက်အပြင်ပြည်သူတွေကို 4G ဖွင့်ပေးလိုက်လို့ရှိရင်ဒါကျမတို့ကဟုတ်တယ်အစိုးရကကျမတို့ရဲ့ပြည်သူမျက်နှာကိုကြည့်တယ်လို့ကျမတို့သုံးသပ်ရမှာပါရှင
်အခုနောက်ကကျွန်တော်တို့သတင်းတော်ပြောတဲ့ထဲမှာပြစ်ခတ်မှုတွေရှိနေတုံးပဲဆိုတာမတူမီကြားရမှာပါအဲ့တော့ဒီအချိန်မှာပြစ်ခတ်တာတွေစစ်ပွဲတွေကလည်းမရနိုင်ဘူးဖြစ်နေတယ်ဆိုတော့ နှစ်ဖက်စလုံးမှာပြောရမယ်ဆိုနှစ်ဖက်စလုံးမှာအပြန်လန်တိုက်ပွဲတွေကမရနိုင်ဘူးဖြစ်နေတာပါဒီအချိန်ဒီမှာအစိုးရကကြီးပြောလို့ရပါမလား
ကျွန်တော်တို့အနေနဲ့ကတော့ပြည်သူကိုထိခိုက်တဲ့ပြည်သူကိုနစ်နာတဲ့ဘယ်လောက်ဆောင်ချက်မဆိုကျွန်တော်တို့အားမပေးပါဘူးရှင်နောက်တစ်ခုကနေပြီးတော့ဒီလောက်ထိနေပြီးတော့ကိုဗစ်ကြောင့်ပြည်သူတွေကြောက်လန့်နေရတယ်သတင်းချက်လက်မသိလို့ပြည်သူတွေစိုးရိမ်နေတယ်ကျွန်တော်တို့ဒီအထူးသဖြင့်ကျန်းမာရေးနဲ့သက်ဆိုင်တဲ့သတင်းချက်လက်တွေမရရှိတဲ့ကြောင့်ပြည်သူတွေထိတ်လန့်နေဒါကိုဖြေရှင်းဖို့အတွက်နေပြီးတော့သတင်းချက်လက်ရရှိအောင်မရလို့ပြည်သူတွေမလိုက်နိုင်ဘူးဆိုလို့ရရှိအောင်ဆိုရနေနဲ့ဘလို့ဝန်ဆောင်မှုတွေပေးမလဲဘလို့ပြည်သူကိုစိတ်ကျဉ်နေအောင်လုပ်မလဲဆိုတာကအဓိကကြတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်အခုချိန်ခါမှာလူသားမျိုးနွယ်တရက်လုံးကို၆လနေတာကကိုဗစ်ဖြစ်တဲ့အတွက်ကြောင့်မလို့ကိုဗစ်ကိုကာကွယ်ဖို့ရာဟာစစ်စင်ရေးဆောင်ရွက်တာထက်အများကြီးနေပြီးတော့ကျမတို့ဟိုဒီဆောင်ရွက်ဖို့လိုအပ်တဲ့ကိစ္စဖြစ်ပါတယ်ဒါကြောင့်မလို့ဘယ်ဖက်ကမဆိုပြည်သူကိုထိခိုက်နေနာတဲ့အရာမျိုးဆိုလို့ရှိရင်ကျမတို့ကရက်တန်ထားမှာဖြစ်ပါတယ်တပြိုင်တည်းထဲမှာပဲကျမတို့ဘာဆွနေကျင်လဲဆိုလို့ရှိရင်မြန်မာနိုင်ငံမှာငင်းကြဲရေးဖော်ဆောင်တယ်ဆိုလို့ရှိရင်တံတန်းပြေလုံးအတိုင်းတာအားဖြင့်ငင်းကြဲရေးဖော်ဆောင်အောင်မှာဖြစ်ပါတယ်ကျမတို့ဘက်ကရခိုင်ပြည်သူဘက်ကပြန်ပြောတယ်ဆိုလို့ရှိရင်တနိုင်ငံလုံးငင်းကြဲမှာအထူးသဖြင့်ရခိုင်ပြည်နယ်ငင်းကြဲမှာမြန်မာနိုင်ငံငင်းကြဲပဲဒီလိုပဲဘယ်နေရာမှာခြံလှမ်းထားတဲ့မူနဲ့သွားမှာဖြစ်ပါတယ်အခုကနေပြီးတော့ကျမတို့ရခိုင်ပြည်နယ်ကလက်နက်ကင်တပ်ဖွဲ့ကြလို့ရှိရင်တော့ဒီအကြမ်းဖက်ရဲလို့တတ်မှတ်လိုက်တဲ့အခါမှာနေပြီးတော့ဒါပို့ပြီးတော့ဒီစစ်စင်ရေးကိုပို့ပြီးတော့အားသာအောင်လုပ်တဲ့ကျမအမြင့်ပြတ်ချေမုံတော့မယ်ဆိုတဲ့အခြေအနေကိုရောက်နေပါတယ်ဒါဟာကျမတို့ရခိုင်ပြည်သူတွေအင်မတန်စိတ်မကောင်းဖွယ်ရဒါကိုခံစားရပါတယ်တကယ်ကြလို့ရှိရင်အရင်အမြင့်ကျမတို့အခါခါပြောပြသားပါဘာကြောင့်အရင်မြစ်တွေကဒီလိုမျိုးဖြစ်နေရတာလဲတိုက်ပွဲဖြစ်ရတဲ့အကြောင်းရင်းနောက်တစ်ခုကနေပြီးတော့လက်နက်ကင်ပဋိပက္ခဖြစ်ရတဲ့အကြောင်းရင်းကိုတေချာစနစ်တကျသုံးသပ်မှတ်တာလေဒီကိစ္စတွေကိုဖြေရွတ်သွားမှာဖြစ်ပါတယ်ဒါကြောင့်မလို့ကျမတို့ကတော့ဒီအထူးသဖြင့်ကိုဗစ်ကာလမှာရခိုင်ပြည်နယ်လိုနေပြီးတော့အလင်းအမြန်ကိုဗစ်ကူးစက်နေတဲ့အကာလမှာဘယ်ဖက်ကမဆိုစစ်စင်ရေးဆောင်ရွက်တာမျိုးကိုဟိုရက်တန်ထားတဲ့နဲ့ဘယ်ဖက်ကမဆိုဆောင်ရွက်တာမျိုးကိုတော့ကျမတို့ကဒါအပြင်းအထန်ကျမတို့ကန့်ကွက်တယ်ရှင်
ဟုတ်ကဲ့ကျွန်တော်ကိုတက်နိုင်လဲမေးချင်ပါတယ်ခင်ဗျာခုနကရခိုင်ပြည်နယ်မှာဒီကိုဗစ်အကန့်အသတ်တွေကိုမြို့ပေါ်တွေမှာလှုပ်တယ်လို့မျိုးပဲတိုက်ပွဲတွေဖြစ်နေတဲ့နေရာဒုက္ခသည်တွေရှိနေတဲ့နေရာမှာအာဏာပိုင်တွေတစ်ဘက်ကနေပြီးတော့ကိုဗစ်ကာကွယ်ရေးနဲ့ပတ်သက်လို့အစီအမံတွေကန့်သတ်တွေဘာတွေများဆောင်ရတာကြားမိပါလဲ
ဒီရခိုင်ပြည်နယ်မှာတော့အဲ့လိုဒုက္ခသည်ခံရမြို့ပေါ်ရလို့မခွေးခြားဘူးပေါ့နော်အဓိကတော့ဒီအရင်ဒီညမထွေးရမင်းဆိုရင်ဒီကြောက်တော်ဖက်ဘလောက်အဲ့ဟိုအများဥဖက်ဆိုရင်အရင်ကလေးကထုတ်ပြန်ပြီးတော့ပေါ့နော်အဲ့ဒါကူပဲမဖြစ်ခင်ကလေးကသူတို့စစ်စင်ရေးနေမယ်ဆိုပြီးတော့သူတို့ညမထွေးရမင်းတွေပါတယ်ကန့်တတ်ပြီးတော့ငကိုကလေးကရှိတယ်အခုနောက်ပိုင်းမှာပါလဲဆိုတော့ရခိုင်တပြည်နယ်လုံးပြဘေးမျိုးနေမှမကြံဘူးဒီ18မျိုးနေအကုန်လုံးကိုသူတို့ကဒီ stay home ပေါ့နော်မလိုအပ်ဘဲအပြင်မထွက်ဘဲအဲ့လိုမျိုးကန့်တတ်ထားတာပေါ့နော်ဒီထွက်လို့ရှိရင်လည်းတူစီကိုစောစောကပြောတယ်လို့မျိုးအဲ့လိုမတ်စတာမေတို့ပါတို့ပြီးထောက်ခံစားတွေပါယူရမလို့ဆိုတော့အဲ့မှာဒီအဓိကတော့ဟိုထိတာတော့ဒီမျိုးပေါ်နေလူတွေထဲအဲ့ IDV မှာရောက်နေတဲ့ဒီဒုက္ခတွေပေါ့เนาะအဓိကဒီစစ်စင်ရေးနေမြေလို့ပြောရမှာပေါ့အဲ့ရသေးတောင်ဖက်ကြောက်တော်ဖက်မင်းပြဖက်မြေပုံဖက်ပေါ့เนาะအန်ဖက်ဘာဖြစ်လို့လဲဆိုတော့အဲ့လိုမျိုးကန့်တတ်လိုက်တော့ဒီဒုက္ခတွေစခန်းမှာရောက်နေတဲ့လူတွေကဒီအလူရှင်ရှိမှသူတို့ဘလို့ပြောရမလဲသူတို့စာဝတ်နေရေကိုဒီဖြည့်ရှင်းနေရဆိုတော့အခုနောက်ပိုင်းမှာအဲ့လိုဒီအာနာဘယ်ဒီဖက်ကအဲ့လိုမျိုးကန့်တက်လိုက်တော့ဗောနော်ဘသူတို့အနေနဲ့ဒီရိုက်ခါပြလာတဲ့စခန်းတွေအများကြီးရှိရဆိုပြီးအတန်ထွက်လာတာရှိရခင်ဗျာဟုတ
်ရိုက်ခါမပြတ်စီရပါဘူးဒေါန်ဆန်းစုကြည်ပြောတယ်အကူညီတွေပေးပါမယ်ပြောတယ်တကယ်တမ်းအစိုးရဘက်ကသွားတဲ့အကူညီတွေကဒုက္ခတဲ့စခန်းတွေစီကိုရောက်ရလား
လောလောဆယ်မှာတော့ကျွန်တော်တို့တော့ပို့တာတွေပါလိမ့်မကြဘူးဒါလေးနှစ်ပိုင်းရှိတာပေါ့နော်ဘယ်လိုပြောရမလဲဆိုတော့ဒီပထမဒီစစ်ပွေးဖြည့်ပြီးတော့ဒီတိုက်ပွေးတွေကြောင့်ဒေတာခံတွေထွက်ပြေးလာကြတယ်အစိုးရကအကုန်လုံးထောက်ပံ့ပေးထားတာဆိုပြီးပြောတာရှိတာပေါ့နော်တကယ်တကယ်နေပြည်တော်မှာကြတော့ဒီဒုက္ခတွေမှန်တော့အတိမမပြူတဲ့စခန်းတွေကအများကြီးပြဒီလူပေါင်းအခုဆိုရင်ဒုက္ခတွေ2000ကျော်လောက်ရှိတယ်ဒါပေမဲ့ဒီအစိုးရရဲ့တရားဝင်ခွင့်ပြုထားတဲ့ဒုက္ခတွေဦးရာဒီတောင်းကနေကြော်ကြော်လောက်ပဲရှိရပါတော့အဲ့တော့ဒီကြံတဲ့လူတွေအသိန်းကျော်လောက်ကလူတွေကဒီအစိုးရရဲ့ထောက်ပံ့ခြင်းမရဘူးဒါပေမဲ့ဒီရတဲ့လူတောင်းကနေရှိတဲ့လူတွေကလည်းအပြေအဝမရကြဘူးဆိုပြီးတော့ကျွန်တော်တို့ဒီတိရပေါ့နော်ဒီသူတို့ဒီစခန်းတွေကဖုံးဆက်လာတာတွေအဲ့ဒီစခန်းတာဝန်ခံတွေပြောပြတဲ့လောက်ပေါ့နော်အဲ့တော့ဒီငကိုကလေးကဒီကိုဘက်မဖြစ်ခင်ကလေးကအဲ့လိုဖြစ်နေတယ်ဆိုတော့ဒီလိုကိုဘက်ကလည်းအကန့်အသတ်နဲ့ရခိုင်ပြည်နယ်မှာဒီတဟုန်ထုတ်ကူးဆက်နေတဲ့အချိန်မှာသူတို့စီကိုရောက်နိုင်ဖို့ဆိုတာတော့လောလောဆယ်လေးမကြားသေးသလိုဒီဒေါက်တာတင်စခန်းကလူတွေတော်တော်များများလေးဒီအစိုးရကဘလောက်ထောက်ပံ့ပါမယ်ဆိုတာကိုသိမျှော်လင့်ရှိရှိကုန်မရဘူးခင်ဗျာဟုတ
်အခုကယောဂကူးစက်မှုနဲ့ပတ်သက်လို့ပြင်ယောဂကာကွယ်ရေးကိစ္စဆောင်ရတာရှိတယ်ဦးကျမကြီးဒီစေနာဝန်ထမ်းတွေပါရခိုင်ပြည်နယ်တွားကြတာပဲရှိတယ်အဲ့တော့တကယ်တမ်းဒ ီကာကွယ်ရေးနဲ့ပတ်သက်လို့ကျမကြီးဝန်ထမ်းတွေကျမကြီးနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေဒီစစ်ဘေးဖြစ်နေတဲ့နေရာတွေတွားဖို့ရောတွားနိုင်တဲ့အခြေအနေရောရှိရလား
လောလောဆီကတော့ဒီကျမ်းမာရေးကရခိုင်မှာကျွန်တော်ပထမတစ်ခေါက်လေးကဒီကိုပဲပထမစဖြစ်ဒီရန်ကုန်တို့ဘာတို့မှာစဖြစ်ကလေးကရခိုင်မှာတော့တိတ်မဖြစ်ဘူးအဲ့ရှင်လေးကဒီကျွန်တော်ဒီတရင်လိုက်ရင်းနဲ့ပေါ့နော်ကျမ်းမာရေးဌာနမြင့်ကြီးကရခိုင်မှာအဲ့ဒါတွေကိုလုံးဖို့အတွက်ဒီကျမ်းမာရေးဝန်ထမ်းမလုံလောက်ဘူးဆိုတာမျိုးဒီကျမ်းမာရေးဌာနကပြောထားတာရှိတာပေါ့နော်အခုလက်ရှိမှာလည်းအဲ့တိုင်းပဲခင်ဗျာဒီပြည်ထောင်စုကတော့ဒီ volunteer တွေကျမ်းမာရေးဝန်ထမ်းတွေရှာပေးတယ်မှန်ပေမဲ့သူတို့ဒီမျိုးပေါ်အနေထားမှာကိုသူတို့အနေနဲ့ဒီလုံးပန်းနေရတဲ့အနေထားရှိတာပေါ့နော်အဲ့တော့ဒီ NDB စခန်းတွေတော်ဖို့ဆိုတာလေသူတို့အတွက်တော်တော်ကြီးစိန်ခေါ်မှုရှိမှတင်တယ်ပြီးတော့ဒီ NDB စခန်းတွေကအတန်ထွက်လာတာပါလေဆိုတော့သူတို့အနေနဲ့ဒီကျမ်းမာရေးနဲ့သက်ဆိုင်တဲ့ဒီဟောပြောချက်လေးတောင်သူတို့မရဘူးဆိုတာမျိုးအတန်ထွက်လာတာတော့ရှိပါတယ်ခင်ဗျာဟုတ်
အဲ့တော့ခုနကခုနမတ်ထုမေပြောသွားတဲ့အထဲမှာလည်းပါတယ်သတင်းချက်လက်ကအင်ပတန်ရေးကြီးနေတယ်အဲ့တော့အဲဆေဘေးဆောင်ဒေသကလူတွေကသတင်းချက်လက်ကိုအခုကဘလူးယူနေရလဲအစိုးရဘလူးပေးနေလဲ
လောလောဆီတော့ဒီသူတို့အနေနဲ့သတင်းချက်လက်ကိုဘလူးယူလဲဆိုတော့ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီတချို့ဖုန်းတွေဆိုလို့ရှိရင် SN ဒီဘလူးပြောရမလဲ message ပို့ပေးတာပေါ့နော်ဒီကိုဗစ်နဲ့ပတ်သက်ပြီးချက်လက်တွေဒါပေမဲ့ဒီနေဖက်တွေမှာဘလူးလဲဆိုတော့ဒီလို test ခင်တွေကင်တာကနေတယ်ဗျာနေဒီတချို့ဆိုလို့ရှိရင်ပေါ့နော်ဒီကဖုံးထိမှမမြင်ရတဲ့အနေထားပေါ့နောက်တစ်ခုကကြတော့သတင်းရှက်လက်ကိုဒီကျွန်တော်တို့တွေ့ရတော့ဆိုမြောက်ဦးမှာဆိုလို့ရှိရင်မြောက်ဦးဘက်မှာဆိုလို့ရှိရင်မျိုးလင်မှာနေပြီးတော့ဒီလိုမျိုးဒီဘောလေးထောင်ထားတယ်အဲ့ဒီဘောမှာဘယ်နှယောက်ဘယ်နှယောက်တိုးတယ်ဆိုတာဒီဘောဟိုရေးပြီးတော့ပေါ့နော်တမျိုးလုံးထွက်ကြည့်ရတဲ့အနေထားအဲ့လိုမျိုးယူနေရတာရှိတာပေါ့နော်ခုနကဒီမတ်ထုမပြောသေးသလိုမျိုး19ရာစုရောက်နေတဲ့ပုံစံမျိုးဖြစ်နေတာပေါ့နော်တချို့ဆိုရင်လည်းဒီမျိုးပေါ်မှာရှိတဲ့ကိုယ့်ရဲ့ဆွေမျိုးသားချင်းတွေကိုဖုံးဆက်နေရတာပေါ့ရှင်မပါထုလေဘလူးလေးဖြစ်နေပြီလေဘယ်နှယောက်ကူတော့ကြီးလေဆိုတာမျိုးပေါ့နော်ဟုတ
်မတ်ထုမီကိုကျွန်တော်နောက်ဆုံးဘန်းမေးချင်ပါတယ်အတိကတော့အခုလိုပြိပခါတွေဖြစ်နေတဲ့ကိုဗစ်အကျပ်တဲတွေလည်းဖြစ်နေတဲ့အချိန်မှာပြောရမယ်ဆိုရင်ရခိုင်လွတ်တော်မှာလည်းရခိုင်ခေါင်းဆောင်တွေရခိုင်နိုင်ငံရေးပါတီတွေရှိပါတယ်အဲပြည်တော်စုစစ်မှာလည်းမျိုးသားလွတ်တော်လိုနေရာမျိုးတွေမှာမတ်ထုမီလိုရှိပါတယ်အဲ့တော့ရခိုင်နိုင်ငံရေးခေါင်းဆောင်ရခိုင်ပါတီတွေဘက်ကဒါနဲ့ပတ်သက်လို့ပြောနိုင်ဆိုနိုင်တဲ့အနေအထားမရှိဘူးလားပြောနိုင်ပြောကြဆိုကြတာကိုရှိပါလား
ကျွန်တော်တို့ပြောကြဆိုကြတာအပြင်ကျွန်မဆိုလို့ရှိရင်လွှတ်တော်ကိုတိုက်တွန်းတဲ့အရေးကြီးဆိုတင်တဲ့အခြေအနေကြီးရှိပါတယ်ရှင်။အဲကျွန်မဆိုလို့ရှိရင်28ရက်နေ့ကကျွန်မမြို့သားလွှတ်တော်မှာနေပြီးတော့အရေးကြီးဆိုတင်ပါတယ်။ဒါပေမဲ့အရေးကြီးဆိုတင်တာတင်ပေမဲ့အဲဒီလွှတ်တော်ဆက်ရှင်သာပြီးသွားတယ်။ဘာကြောင့်အရေးကြီးဆိုကိုမပေးဘူး။အစိုးရကဘာတွေဆောင်ရွက်နေတာဆိုပြီးတော့တောင်းမှနေပြီးတော့ကျွန်တော်တို့လွှတ်တော်ကတစုံတရာပြန်ပြီးတော့အကြောင်းကြားစာအဲ့ဒါတွေမတွေ့ရဘူးဆိုတော့ကျမတို့မန်နိုင်300မှာလွတ်တော်ဟာအင်မတန်မှအားနေတယ်ရှင်ရခိုင်ပြည်နယ်ကလွတ်တော်ကိုစစ်တအူးအနေနဲ့ပြည်ထောင်စုကိုရောက်နေတဲ့လွတ်တော်ကိုစစ်တအူးအနေနဲ့ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့ COVID-19 နဲ့ပတ်သက်ပြီးတော့လျှင်မြန်စွာကူးစက်ပြန်ပွားလေးရှိတဲ့အတွက်ကြောင့်မလို့ဒီဒါကရခိုင်ပြည်နယ်တက်တာမကနိုင်ငံအတွက်ပါအလွန်စိုးရိမ်ရတဲ့အခြေအနေဖြစ်တာကြောင့်ဒါနိုင်ငံတော်အနေနဲ့ယခုထက်ပိုပြီးတော့ကာကွယ်ကုသရေးအစီအမံတွေတိုးမြှင့်ဖို့ကျန်းမာရေးဝန်ထမ်းတွေကိုအမြန်ဆုံးတိုးမြှင့်ဆောင်ရွက်ပေးဖို့နောက်တစ်ခုကနေပြီးတော့ဒုက္ခသည်စခန်းများမှာယောဂမပြန့်ပွားရေးတားဆီးနိုင်တဲ့အနေအထားအထူးသဖြင့် social distancing ပုံစံလုပ်ဖို့နောက်တစ်ခုကနေထိုင်စားသောက်တဲ့နေရာမှာနေပြီးတော့စနေရက်ခါလုံလောက်စွာဖြစ်တင်ပေးဖို့ဆိုတဲ့အရေးကြီးဆိုကိုတင်ပေမဲ့ကျမတို့လွှတ်တော်ကမကြားနာတဲ့အပြင်လွှတ်တော်ကိုယ်စားလှယ်တင်တဲ့အဆိုကိုရသလားမရသလားဘာတစ်ခုမှအကြောင်းပြန်ခြင်းမရှိပါဘူး။ဒါကြောင့်မလို့နေပြီးတော့ကျမတို့လွှတ်တော်ဟာဒီလိုတကယ်ဒီ up to date ဖြစ်ဖို့အတွက်တကယ်ရဟန်းပြည်သူတွေလက်ရှိခံစားနေရတဲ့ဟာကိုလွှတ်တော်ကိုယ်စားလှယ်ဘလောက်ကြိုးပမ်းပြီးတော့အဆိုတွေတင်ပေမဲ့ကျေးဇူးအတန်ကထွက်တော်တဲ့လုံးဝမဖြစ်လာခဲ့ပုံမှန်နေပြီးတော့ကျမတို့ကတော့ဒါဆိုင်မကောင်းရုံမှတပါဘလုံးဝမတက်နိုင်တဲ့အခြေအနေဖြစ်ပါတယ်ဒါကြောင့်မလို့နေပြီးတော့ဒီလွှတ်တော်မှာနေပြီးတော့ဒီအင်အားကြီးပါတီတရအနေနဲ့တကယ်တမ်းတိုင်းရင်းသားဒေသတွေမှာဘလို့ပူပန်မှုတွေရှိတယ်ဘလို့စိုးရိမ်မှုတွေရှိတယ်ဆိုတော့လွှတ်တော်ကိုယ်စားလှယ်ရဲ့တင်ပြချက်ပေါ်တော့မှဥပျက်ခါပြုတ်နိုင်တဲ့အနေထားဆိုလို့ရှိရင်ကျမတို့မျိုးသားရင်ကြားစေးကိုဘလို့သွားကြမလဲဒါကြောင့်မလို့ကျမတို့အနေနဲ့ကတော့ဒီလွှတ်တော်ကိုယ်စားတယောက်ရဲ့တောင်းဝဝတ်တရားရဲ့ပြည်သူ့ကိုပေါ်မှာနေပြီးတော့ကောက်ွယ်ရမယ်ပြည်သူ့ကိုမှကိုစားပြုရမယ်လုပ်ငန်းဆောင်တာတွေကိုအချိန်နဲ့တပြေးညီလွှတ်တော်မှာအရေးကြီးဆိုတင်တာရိုးရိုးဆိုတင်တာမေးခွန်းတင်တာကိုတော့ကျမအနေနဲ့အားလုံးကိုဆောင်ရွက်ခဲ့ပေမဲ့လွှတ်တော်ကဘာကြားနာမှုမှမရှိခဲ့ဘူးရှင်ဒါကြောင့်မလို့ဒါဟာနေပြီးတော့အနိုင်ရပါတီရဲ့သို့မဟုတ်အစိုးရရဲ့နေပြီးတော့ကျမတို့ရခိုင်ပြည်သူပေါ်မှာထိ ချင်ဟန့်နေတဲ့စေတနာဖြစ်ပါတယ်။ဒါကြောင့်ကျမတို့အနေနဲ့ကတော့ဒီလွတ်တော်ကိုယ်စားတယောက်ရဲ့တာဝန်ကိုအပြည့်အဝထမ်းဆောင်ပေးမယ်။ဒီအချင်းရာတွေကိုဆွေးနွေးဖို့အတွက်ဒါလူအများစုရှိတဲ့လွှတ်တော်ကအထူးသဖြင့်နေပြီးတော့လွှတ်တော်ဥက္ကဋ္ဌကခွင့်ပြုမှတာလည်းနေပြီးတော့ကျမတို့ဆွေးနွေးပိုင်ခွင့်ရမှာဖြစ်တယ်ရှင်။အဲဒါကြောင့်မလို့ကျမတို့အနေနဲ့ကတော့ဒီလိုမျိုးနိုင်ငံရေးအရာဖြေရှင်းရမယ့်ကိစ္စတွေကိုလွှတ်တော်မှာတင်ပြရမယ့်ကိစ္စတွေကိုဆွေးနွေးလိုက်လို့ရှိရင်ကောကျမတို့ဘာတွေထိခိုက်နိုင်မှာမို့လို့လဲဘာတွေနစ်နာသွားစရာအကြောင်းရှိလဲဒီလွှတ်တော်ရဲ့စကားပုံပေါ့နော်ပြည်သူအတန်လွှတ်တော်အတန်ဖြစ်မယ်ဆိုလို့ရှိရင်ဒီလွှတ်တော်ကိုယ်စားလှယ်တဲ့ယူဆောင်လာတဲ့တည်င်းစကားလွှတ်တော်ကိုယ်စားလှယ်တဲ့တင်တဲ့အဆိုတွေကိုဒီအမျိုးသားလွှတ်တော်တို့ပြည်သူလွှတ်တော်တို့မှာတင်ပြီးတော့ဆွေးနွေးတဲ့အခြေအနေရောက်မှသာကျမတို့ရဲ့လွှတ်တော်အမှန်တကယ်အလုံးလုံးတွေလို့ပြောလို့ရမှာပါရှင့်အခုကကျမတို့ရဲ့လွှတ်တော်တွေကနေပြီးတော့ဒီမန္တလေး၃ရက်ကတရက်ဖြစ်တဲ့လွှတ်တော်ဟာအင်မတန်မှအားနည်းတဲ့အခြေအနေရှိတယ်သူတို့ပြင်ကျမရဲ့မျိုးသားလွှတ်တော်ဆိုလို့ရှိရင်ကျမဘလောက်ပဲပြည်သူများကတင်ပြလိုက်တဲ့အရာကိုနေပြီးတော့အချိန်နဲ့တပြေးညီဆောင်ရွက်ပေးမယ်ကြားနာတာတွေလုံးဝမလုပ်တဲ့ပုံမှာတော့ဒါကျမရဲ့တို့ရဲ့ရခိုင်ပြည်သူတွေကိုဟိုဒန်းတူမပြောနဲ့ကျမတို့ဒီလိုမျိုးစိုးရင်ပူပန်ရတဲ့အခြေအနေမှာတော့မှအဖက်မလုပ်သလိုခံစားရတဲ့အတွက်ကြောင့်မလို့ကျမအနေနဲ့ကတော့ဟိုဒီပြည်သူကိုစားအယံကိုဆိုင်မကောင်းဖြစ်မိတယ်ရှင်
ရခိုင်ပြည်နယ်မြို့သားလွတ်တော်ကုစလေဒေါ်ထုမီနဲ့ကျွန်တော်တို့ view ရေရခိုင်ပြည်နယ်ကသတင်းတောက်ကိုတက်နိုင်လို့နဲ့မြင်းများတက်ဆက်ထားတာဖြစ်ပါတယ်ခင်ဗျာစနေညစနေဝိုင်းအစီအစဉ်ကတော့ဒီမှာပဲညနာခွင့်ပြီးပါကျွန်တော်သားညဦးပ
ါရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။တနင်္လာညပိုင်းတို့ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကကြီးညာပြီးမှာဖြစ်ပါတယ်။မဂ္ဂမီလောင်စုမှာပြီးခဲ့ရက်ပိုင်းက Hurricane Laura ဝင်ရောက်တိုက်ခတ်သွားတဲ့အတွက်နိုင်ငံတောင်ပိုင်းက Texas ပြည်နယ်နဲ့ Louisiana ပြည်နယ်တွေကိုသွားမယ်လို့သမ္မတ Trump ကပြောလိုက်ပါတယ်။ပြင်းအားဆင်လေးရှိတဲ့ Laura Hurricane မုန်တိုင်းဟာလူဝီဇီယားနာပြည်နယ်ကလေချောစ်မြို့ကိုဝင်ရောက်တိုက်ခတ်ခဲ့ပြီးနေ့အကြာဒီကနေ့စနေနေ့မှာသမ္မတ Trump သွားမှာဖြစ်ပါတယ်။ Laura Hurricane မုန်တိုင်းကြောင့်သေဆုံးသူ14ယောက်ရှိပါတယ်ခင်ဗျာ။ American ပြည်တော်စုရဲ့တရားဥပဒေစိုးမိုးရေးအဖွဲ့ရဲ့အတွင်းမှာပုံစံတကျရှိနေတဲ့လူမျိုးရေးခွဲခြားမှုတွေကိုရှင်းလင်းဖယ်ရှားဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရ Robert Covell ကတောက်ချာနေကတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့ August 23ရက်နေ့ကအသက်29နှစ်အရွယ် Jacob Blake ဆိုတဲ့လူမဲအမျိုးသားဟာသူ့ရဲ့ကားဘော်ကိုတက်ဖို့လှုပ်စင်မှာရဲကနောက်ကနေလိုက်လာပြီးတနက်နဲ့အနီးကခုနှစ်ချက်ပစ်ခဲ့ပြီးတဲ့နောက်သူကအဲ့လိုပြောကြားလိုက်တာပါရဲတပ်ဖွဲ့ကအဲ့လိုပစ်ခတ်မှုကြောင့်နိုင်ငံတော်မှာလည်းဆန္ဒပြပွဲတွေဖြစ်ပေါ်နေပါတယ် COVID-19 ကာယောဂါကာလအတွင်းနှဆက်တွေပိတ်ထားပေမဲ့မွေးစေးထုတ်လုပ်မှုကိုမတားဆီးနိုင်ပေပို့ပြီးထုတ်လုပ်လာကြတဲ့အပြင်ရှေးတောင်အရှဒေသတွင်းမှာနှဆက်တွေကိုဖျက်ဆီးပြီးတော့တည်ဆောင်နေကြပြီးတော့ဈေးတွေလည်းကျလာနေပါတယ်သူတို့ဖြင့်တရားမဝင်တဲ့ဆက်ထွက်ပေါက်တွေများတဲ့မြန်မာနိုင်ငံကနေဒီ meth amphetamine ဆေးပြားတွေဖြတ်တန်းတည်ပို့ဖို့လွယ်ကူပြီးအထွက်များလာတာကြောင့်မနစ်ကတဲ့ဈေးတစ်ဝက်လောက်ထိကျလာတာကတပြားကိုဒေါ်လာအောက်ထိဈေးကျသွားပြီလို့စောင့်ကြည့်နေတဲ့သူတွေကဆိုပါတယ်။အိန္ဒိယနိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ 86,452 ယောက်တွေ့ရှိခဲ့ပြီးတော့တနိုင်ငံလုံးမှာပိုးတွေ့ရှိသူစုစုပေါင်း 3.4 သန်းကျော်သွားပြီဖြစ်ပါတယ်။လူရေ 1.4 ဘီလီယံရှိတဲ့အိန္ဒိယဟာအခုခါမှာကိုဗစ်ကူးစက်မှုအများဆုံးနိုင်ငံဖြစ်သွားပြီးတော့ ကူးစက်မှုတွေတတိယအများဆုံးနိုင်ငံဖြစ်ပါတယ်။စနေနေ့ညပိုင်းအတွက်အစည်းအဝေးကတော့ဒီလောက်ပါပဲ။ COVID-19 ရေးပေါ်အခြေအနေအရ VO မြန်မာပိုင်းအစည်းအဝေးကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစည်းအဝေးကိုလက်လောမာယာယီရဲ့ဆိုင်းထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီထိအစည်းအဝေးကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VO အစည်းအဝေးကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ညာကျွန်တော်ရနိုင်ပ
ါ This program has come to you from the Voice of America, Washington.